Welcome to the Voice of America in Burmese.
ညနေညောင်းမှာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဒီအမေရိကန်သံဃာလေးစက်တင်ဘာ29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအန်ဒိုမီတာ38 38 51နဲ့ဒိုင်းလိုက်မီတာ190လို့ပြင် VO ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကပြည်ညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မြန်မာပြည်အောင်စုနဲ့အိန္ဒိယနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်အတော်များများတိုးလာခဲ့တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းမြန်မာပြည်အောင်စုမှာကူးစက်သူ 9,500 ကျော်ရှိခဲ့ပါတယ်။မြောက်ဒကိုတာ၊တောင်ဒကိုတာ၊ Iowa နဲ့ Wisconsin ပြည်နယ်တွေမှာကူးစက်မှုတွေအစိုးဆုံးဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 16,000 ကျော်ရှိတယ်လို့ပြောပါတယ်။ဒါပြန်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူဟာ1124ယောက်ရှိတာကြောင့်စုစုပေါင်းသေဆုံးသူဟာ9400ကျော်သွားပြီဖြစ်တယ်လို့ AP သတင်းကဖော်ပြပါတယ်။ဥရောပဘက်မှာတော့ကိုရိုနာဗိုင်းရပ်စ်ဒုတိယလိုင်းကိုရင်ဆိုင်နေရတာကြောင့်တချို့နိုင်ငံတွေကကန့်သတ်ချက်အသစ်တွေကိုထုတ်ပြန်လာနေရပါတယ်။ COVID ဒုတိယလိုင်းကထင်ထားတာထက်ပိုပြီးတော့မြန်မြန်ဆန်ဆန်ရောက်လာခဲ့တယ်လို့ပြည်သက်ဆေးကောင်စီအကြီးအကဲကပြောပါတယ်။ပြည်သက်နိုင်ငံမှာတော့မနေ့ကဗိုင်းရပ်စ်ကူးစက်သူ1400ကျော်ရှိတယ်လို့လည်းဆိုပါတယ်။ဘဝတော်မှာအခုဆိုရင်ဗိုင်းရပ်စ်ကူးစက်သူ33သန်းနီးပါးရှိလာနေပြီဖြစ်ပါတယ်ဒီထဲမှာအမေရိကန်ပြည်တော်စုက9သန်းကျော်နဲ့ကူးစက်မှုအများဆုံးဖြစ်ပြီးတော့အဲ့နောက်မှာတော့အိန္ဒိယက 9.9 သန်းကျော်နဲ့ဒုတိယဘရာဇီးနိုင်ငံက 4.8 သန်းနဲ့တတိယဖြစ်ပါတယ်ခင်ဗျာအာရှနိုင်ငံတွေဘက်မှာတော့အင်ဒိုနီးရှားနိုင်ငံမှာဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ3864ယောက်ရှိတာကြောင့်တနိုင်ငံလုံးမှာဗိုင်းရပ်စ်ကူးစက်သူရေအတွက်ဟာ 9,800 ကျော်ကျော်သွားပြီဖြစ်တယ်လို့အင်ဒိုနီးရှားကပြောပါတယ်ဒါပြင်နောက်ထပ်သေဆုံးသူ88ယောက်ရှိတာကြောင့်သေဆုံးသူဥယျာဉ်ဟာလည်း 1,386 ယောက်ရှိသွားပြီဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ COVID ရောဂါတိုက်ဖျက်ရေးအဖွဲ့ကပြောပါတယ်။ရုရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 9,169 ယောက်ရှိတာကြောင့်ဇွန်လ20ရက်နေ့နောက်ပိုင်းမှာဒါဟာနေ့စဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဒါပြင်သေဆုံးသူနောက်ထပ် 99 ယောက်ရှိတယ်လို့လည်းပြောပါတယ်။ဒါကြောင့်အခုဆိုရင်ရုရှားနိုင်ငံမှာကူးစက်သူစုစုပေါင်း 13,500 ကျော်နဲ့သေဆုံးသူ 1,324 ယောက်ရှိတယ်လို့ပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမြို့ကိုကန့်သတ်ချက်တွေကိုထပ်ပြီးတော့ဖြေလျှောက်ပေးလိုက်တာကြောင့်ကလေးတွေတော်များများရှိလာမှကြောင်းပြန်သွားမှဖြစ်သလိုလူ 3,200 ကျော်လည်းအလုပြန်သွားနေဖြစ်ပါတယ်။လာမယ့်တနင်္လာနေ့ကစပြီးတော့ညမထွက်အမိန့်ကိုပြန်ရုပ်သိမ်းသွားမှဖြစ်တယ်လို့ဗစ်တိုးရီးယားပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောပါတယ်။ဒါမဲ့လည်းလူတွေအနေနဲ့အိမ်ကနေ5ကီလိုမီတာထက်ကျော်ပြီးသွားလို့မရသလိုတအိမ်ကိုနှစ်ယောက်နှုံးနဲ့လူ5ယောက်ထပ်ပို့ပြီးတော့စုဝေးလို့မရဘူးလို့လည်းပြောပါတယ်။တကယ်လို့နေ့စဉ်ကူးစက်မှုနှုန်းက9ယောက်ထပ်မကျော်ဘူးဆိုရင်တော့အောက်တိုဘာ19ရက်နေ့မှာခံစားမှုတွေကိုထပ်ပြီးတော့ဖြေလျှော့သွားမယ်လို့ပြောလိုက်ပါတယ်ခင်ဗျာလူရင်းနာချီချောင်းဆိုးတာဒါမှမဟုတ်စကားပြောတဲ့အခါမှာခန္ဓာကိုယ်ရဲကထွက်လာတဲ့ပြင်းငယ်တဲ့အမုန်မွှားလေးတွေကကြီးမားတဲ့ကိုရိုနာဗိုင်းရပ်စ်ပြဿနာကိုဖြစ်ပေါ်စေပြီးတော့သူတို့ရဲ့ကူးစက်ပြန့်နှံ့နိုင်စွမ်းကိုသိပ္ပံပညာရှင်တွေကအနီးကပ်လေ့လာနေကြပါတယ်ဒီလိုဖြစ်တဲ့အခါမှာထွက်လာတာကအရွယ်စားပေါင်းဆုံးဖြစ်ပြီးတော့မူလကလူလူချမ်းမာရေးချံပိတ်ချက်ဒီမှာချောင်းဆိုးတာနာချီတာတွေကနေထွက်လာတဲ့အရွယ်စားအနှဲငယ်ကြီးငယ်တဲ့ဟာတွေကိုသတိထားအာယုံစိုက်ဖို့ပြောထားရမယ်အခုခါမှာတော့ပိုပြီးတော့သေးငယ်တဲ့အမုံအမွားလေးတွေကိုလည်းအာယုံစိုက်လာနေကြပါတယ်။နာချီတာချောင်းဆိုးတာကနေထွက်လာတဲ့အရေးဒီနည်းနည်းကြီးတဲ့အမုံအမွားတွေကယောဂကူးစက်မှုရဲ့အဓိကနည်းလမ်းဖြစ်တယ်လို့အမေရိကန်ရဲ့ကူးစက်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC အနေနဲ့ယုံကြည်ကြောင်းအဲ့ဒီအဖွဲ့ရဲ့ဒုတိယညင်ကြားရေးမှူးဒေါက်တာဂျေးဘာလတ်ကပြောပါတယ်။ဒါမဲ့ aerosol လို့ခေါ်တဲ့အဲ့ထက်သေးငယ်တဲ့အမုံမွားလေးတွေကလည်းကူးစက်နိုင်ခြေရှိတယ်လို့လက်ရှိလေးလာတွေးရှိချက်တွေကအကြံပြုနေတယ်ဆိုပြီးတော့ဒေါက်တာဘတ်လာကဒီကဲလာကပြောထားပါတယ်။ဒီ aerosol လို့ခေါ်တဲ့အမုံလေးတွေဟာအလွန်သေးငယ်တဲ့အတွက်လေထဲမှာအတော်ကြာရှိနိုင်ပြီးတော့ secret အငွေ့တွေလိုပဲပြန့်နှံ့နိုင်တယ်လို့လည်းဆိုပါတယ်။ဒါကိုရှုမိလိုက်တဲ့အခါမှာအနေရှိလာနိုင်တဲ့အတွက်လူစုလူဝေးတွေရှောင်ပြီးတယောက်နဲ့တယောက်ခတ်ခွာနေဖို့နှာခေါင်းစည်းတွေတတ်ဖို့လက်ကိုသေးချာဆင်းကြအောင်ဆေးဖို့နဲ့လေဝင်လေထွက်ကောင်းအောင်လုပ်ဖို့အရေးကြီးတယ်လို့သိပ္ပံပညာရှင်တချို့ကပြောပါရယ်ခင်ဗျာဗြိတိန်နိုင်ငံအနေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကိုရမုံငွေ30ရာခိုင်နှုန်းထပ်တိုးပေးသွားမယ်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကကတိပြုလိုက်ပါရယ်မနေ့ကကျင်းပတဲ့85ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုဗီဒီယိုကနေတဆင့်ပြောကြားခဲ့တာဖြစ်ပြီးတော့ဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေအတွက် WHO ကငွေကြေးထောက်ပံ့မှုတွေလုပ်သွားမယ်လို့ပြောလိုက်သလိုနိုင်ငံတကာမှာကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်သုတေသနလုပ်ငန်းတွေလုပ်နေတာကိုလည်းနောက်ထပ်ငွေကြေးအကူအညီပေးဖို့ကတိပြုလိုက်ပါတယ်
။ The UK supports the efforts of the World Health Organization, my friend Tedros, to explore the
issue. ဒီလိုမျိုးဘာကြောင့်ဖြစ်တယ်ဆိုတာကိုသိရှိနိုင်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ဂျိုးပန်းဆောင်ရွက်မှုတွေကို ဗြိတိန်နိုင်ငံအနေနဲ့ထောက်ခံပါတယ် WHO အနေနဲ့ပြည်သူပြောင်းလဲရေးတွေလုပ်ဖို့လိုနေပေမဲ့လည်း WHO ကလူသားမျိုးနွယ်တွေကိုဗိုင်းရပ်စ်အန္တရာယ်ကနေကာကွယ်နိုင်ဖို့အတွက်ဦးဆောင်နေတဲ့တခုတည်းသောအဖွဲ့အစည်းအဖြစ်ရှိနေသေးပါဒါကြောင့်ဗြိတိန်နိုင်ငံဟာကမ္ဘာမှာအလူရှင်နိုင်ငံတွေထဲမှာ WHO ကိုအများဆုံးထောက်ပံ့တဲ့နိုင်ငံတွေကတခုဖြစ်ပြီးတော့လာမယ့်၄နှစ်အတွက်30ရာခိုင်နှုန်းထပ်တိုးပြီးတော့စတာလင်ပေါင်းတန်340ကူညီထည့်ဝင်သွားမှာဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ကပြောသွားတာဖြစ်ပါတယ်ဒါပြင်လူတွေကိုနောက်ထပ်ကာယောဂါကနေကာကွယ်နိုင်အောင်အချက်၅ချက်ပေါ်အခြေခံတဲ့ကျန်းမာရေးဘေးကင်းလုံခြုံမှုကိုပြီးနိုင်မဲ့ကမ္ဘာလုံးဆိုင်ရာချင်းကပ်မှုအသစ်ကိုလည်းတင်ပြခဲ့ပါတယ်။ဒီထဲမှာကမ္ဘာလုံးဆိုင်ရာသုတေသနခွင့်ရက်တွေပို့ပြီးလုပ်ဖို့ကာကွယ်ဆေးတွေပို့ပြီးတော့ထုတ်လုပ်နိုင်ဖို့ကာယောဂါအစောပိုင်းသတိပေးမှုစနစ်နဲ့လိုအပ်တဲ့ကုန်ပစ္စည်းထောက်ပံ့မှုအလုံးလောက်ရရှိဖို့စတာတွေပေါင်းပါတယ်။ဒါပြင်ပြည်ပပို့ကုန်တွေအပေါ်မှာထိန်းချုပ်တာတွေကိုရုပ်သိမ်းပြီးဗိုင်းရပ်စ်ကာကွယ်ရေးအတွက်မရှိမဖြစ်လိုအပ်တဲ့အရေးပေါ်အသုံးပြုတဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေကိုကုန်သွယ်ကုန်တွေမကောက်ဖို့လည်းသူကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 6833ညာဘိုင်းဒိုမီတာ32 kHz 6383ညာဘိုင်းဒိုမီတာ51kilohertz 5885တို့ဖြင့်စနစ်တင်းငွေမှာ5လိုက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတင်းနေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကွယ်လွန်သွားခဲ့တဲ့ American တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအစာထိုးခံအပ်ဖို့အမျိုးသမီးတရားသူကြီး Amy Coney Barrett ကိုသမ္မတ Donald Trump ကစနေနေ့ကတရားဝင်အစုပြုလိုက်ပါတယ်။ကွယ်လွန်သွားသူ Liberal Party တရားသူကြီးနေရာမှာ Shiyu San Conservative Party တရားသူကြီးတို့ကို November သမ္မတရွေးကောက်ပွဲမတိုင်ခင်တရားရုံးချုပ်မှာခန့်အပ်နိုင်ရေးကိုသမ္မတ Trump ကကြိုးပမ်းလိုက်တာလည်းဖြစ်ပါတယ်
။ Today it is my honor to nominate one of our nation's most brilliant
ကျွန်တော်တို့တိုင်းပြည်ရဲ့ဥပဒေကြီးရာအကျွမ်းကျင်ဆုံးတရားသူကြီးတူကိုတရားရုံးချုပ်မှာခန့်အပ်ဖို့ဒီကနေ့အစုပြုပါတယ်။အေမီ ကော်နီ ဘဲရက်ဟာသူမတူအောင်ထူးခြားတဲ့အောင်မြင်မှုတွေရှိသလိုအသိဉာဏ်ပညာမြင့်မားသူတူဖြစ်ပြီးအခြေခံဥပဒေအပေါ်သစ္စာစောင့်တည်သလိုအတွေ့အကြုံလည်းရင်းကျက်သူဖြစ်ပါတယ်လို့သမ္မတ Trump ကပြောပါတယ်။အခုသူအစုပြုတဲ့တရားသူကြီးကိုအလျင်အမြန်ခန့်အပ်နိုင်မယ်လို့ယုံကြည်ကြောင်းနဲ့လွတ်တော်အမတ်တွေနဲ့မီဒီယာအနေနဲ့ပုဂ္ဂိုလ်ကြီးအရာတိုက်ခိုက်မှုတွေမလုပ်ဖို့လဲတိုက်တွန်းလိုက်ပါတယ်။အင်ဖြူတော်ဝန်ထမ်းအရာရှိချုပ် Mark Meadows ကတော့တရားသူကြီးအပိတခန့်အပ်နိုင်ရေးအချိန်ကာလကိုအထက်လွှတ်တော်အမတ်တွေဆွေးနွေးဆုံးဖြတ်မှာဖြစ်ကြောင်းနဲ့သူတို့အလျင်အမြန်ဆုံးဖြတ်ရင် November 1ရက်မတိုင်ခင်ခန့်အပ်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ကလေး9ယောက်ရဲ့မိခင်အသက်48နှစ်အရွယ် Barrett ကခန့်အပ်ခံရမယ်ဆိုရင်တရားရုံးချုပ်တရားသူကြီးကိုဦးထဲမှာအသက်အငယ်ဆုံးတရားသူကြီးဖြစ်လာမှာဖြစ်တယ်လို့ကျောင်းနေအရွယ်ကလေးငယ်ရဲ့မိခင်ပထမဆုံးတရားရုံးချုပ်တရားသူကြီးလည်းဖြစ်လာမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာစာရိုက်ကတဆင့်သမ္မတရွေးကောက်ပွဲမှာဆန္ဒပေးတဲ့တရားဝင်မှုအပေါ်မှာဝေဖန်တိုက်ခိုက်နေတယ်လို့ရွေးကောက်ပွဲမှာရှုံနေရင်ငင်းငင်းကြက်ကြက်နဲ့အနာလွှဲပြောင်းပြီးဖို့ဂရုပေးဖို့ကိုလည်းညှင်းဆန်နေစေဖြစ်တာကြောင့်နိုဝင်ဘာလရွေးကောက်ပွဲပြီးရင်အခြေခံဥပဒေဆိုင်ရာအကျင့်အတဲကိုရင်ဆိုင်ရမလားဆိုတဲ့စိုးရင်ပူပန်မှုတွေထွက်ပေါ်လာနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီနှစ်ရွေးကောက်ပွဲမှာအမေရိကန်ပြည်သူသန်း80လောက်စာရိုက်ကတဆင့်မဲပေးမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားတာပါ။လူထုသဘောထားစစ်တမ်းတွေမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်နောက်မှာရောက်နေတဲ့သမ္မတထရမ့်ကအထောက်အထားမရှိတဲ့စာရိုက်မဲတွေဟာရွေးကောက်ပွဲမဲလိမ်မှုဖြစ်တယ်ဆိုပြီးရှုတ်ချပြောဆိုနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အမေရိကန်ကပြည်내အတော်များများကဒီနှစ်သမ္မတရွေးကောက်ပွဲမှာလူကိုယ်တိုင်သွားရောက်မဲပေးစရာမလိုတဲ့မဲပေးစနစ်ကိုအသုံးပြုလာတာဖြစ်ပြီးမဲဆန္ဒရှင်တွေစီကိုစာရိုက်မဲတွေပေးပို့နေတာဖြစ်ပါတယ်။သမ္မတထရမ့်ကဒီလိုကြိုတင်ပြီးစာရိုက်မဲတွေပေးပို့နေတဲ့ပြည်내တွေကိုပို့ပြီးတော့တိုက်ခိုက်ပြောဆိုနေတာလည်းဖြစ်ပါတယ်။American ပြည်ထောင်စုကင်တာကီပြည်နယ်လူးဝစ်ဗီလ်မြို့မှာစနေနေ့ညပိုင်းက Black Lives Matter လူမျိုးရေးအသက်ကိုတံပိုးချဖို့ခြေတဲဆန္ဒပြပွဲတွေမှာလူပေါင်းများနဲ့ချီပြီးတော့အပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့မလကရဲတပ်ဖွဲ့ကမွေးရစီနှိမ့်နှင်းနဲ့ဝင်ရောက်စီးနှင်းမှုအတွင်းအရေးပေါ်ဆေးဝင်တန်းဗီရိုနာထီလာပြစ်ခတ်ခံရပြီးပြေဆုံးခဲ့တဲ့အပေါ်မှာရဲအရာရှိတွေကိုအရေးမယူဖို့တရားရုံးကချမှတ်ခဲ့တာကိုကန့်ကွက်တဲ့အနေနဲ့အခုလိုဆန္ဒပြကြတာပါ။မြို့ရဲလမ်းတွေပေါ်မှာဆန္ဒပြသူတွေကတရားမျှတမှုမရှိရင်ငြိမ်းချမ်းမှုလည်းမရှိဘူးလို့ရေးကြော်ပြီးတော့ကောက်ဟွန်းတွေတီးခဲ့ကြပါတယ်။မင်းကဆန္ဒပြသူတွေနောက်ရေကားတချို့ကလိုက်ကြည့်နေပြီးတော့ဆန္ဒပြသူတွေကိုလမ်းပြီးမှပဲနေဖို့နဲ့လမ်းတွေပေါ်မှာမလျှောက်ကြဖို့တတိပေးနေခဲ့ပါတယ်။ရေတပ်ဖွဲ့ကအတားအဆီးတွေချထားပြီးည9နာရီနောက်ပိုင်းအပြင်မထွက်ရအမိန့်ဆက်ပြီးတော့ချမှတ်ဖို့လဲပြင်ဆင်နေပါတယ်။ည9နာရီကျော်အပြင်မထွက်ရအမိန့်ထုတ်ထားတာကိုချိုးဖောက်တဲ့အတွက်ဆန္ဒပြသူ22ယောက်ကိုတောက်ကြနေကရေကဖမ်းဆီးခဲ့ပါတယ်။ တစ်ချိန်တည်းမှာပဲ Oregon ပြည်နယ် Portland မြို့မှာလည်းစနေနေ့ညကသမ္မတ Trump ကိုထောက်ခံသူတွေဆန္ဒပြချီတက်ခဲ့ပါတယ်။သူတို့ကိုသူတို့လူမျိုးကြီးဝါဒီတွေအဖြစ်သတ်မှတ်ထားတဲ့လက်ရာစွန် Proud Boys အဖွဲ့ကဒီဆန္ဒပြပွဲတွေကိုစီစဉ်တာပါ။မနေ့နေ့လေပိုင်းကနေညနေ3နာရီလောက်အထိဆန္ဒပြပွဲတွေမှာလူ1000လောက်စုဝေးချီတက်ခဲ့တဲ့အတွက် Oregon ပြည်နယ်တည်ယူပို့ဆောင်ရေးဌာနကလမ်းတွေကိုခေတ္တပိတ်ထားခဲ့ပါတယ်။အခုလိုပိတ်လိုက်တာကဆန္ဒပြပွဲအတွင်းမပါဝင်တဲ့သူတွေထွက်ချင်တဲ့သူတွေထွက်ခွာနိုင်မှုနဲ့လူမျိုးကြီးဆန္ဒပြသူတွေနဲ့တံပြန်ဆန္ဒပြသူတွေကြားလူစုကွဲသွားအောင်ပိတ်ထားခဲ့တာဖြစ်တယ်လို့မာနိုမာကောင်တီရဲတပ်ဖွဲ့ပြောခွင့်ရ Chris Little က Twitter ဆာမျက်နှာမှာရေးသားခဲ့ပါတယ်ဒီတမြန်ဆန္ဒပြပွဲတွေကသမ္မတ Trump နဲ့ရဲတပ်ဖွဲ့ကိုထောက်ခံကြောင်းပြသတာဖြစ်ပြီးတရားဥပဒေစိုးမိုးရေးပြန်လည်ရရှိဖို့ချီတက်ဆွေးခဲ့တာဖြစ်တယ်လို့ဆန္ဒပြပွဲစီစဉ်တဲ့ Proud Boys အဖွဲ့ကပြောပါတယ်။မနေ့တုန်းကဆန္ဒပြပွဲတွေအတွင်းမှာဆန္ဒပြသူ3ဦးကိုဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရှင်။မြောက်ကိုရီးယားဘက်ကပြစ်ခတ်လိုက်လို့တည်ဆုံသွားခဲ့တဲ့တောင်ကိုရီးယားအရာရှိရဲ့ရုပ်အလောင်းကိုပြန်ရှာဖွေပေးနေကြောင်းနဲ့အဲ့ဒီ area တဝိုက်တောင်ကိုရီးယားရေတပ်ကရှာဖွေမှုတွေလုပ်ဆောင်နေတာကြောင့်နှစ်ဖက်တင်းမာမှုတွေဖြစ်လာနိုင်ကြောင်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။တောင်ကိုရီးယားငါးလုံငန်းဌာနအရာရှိတယောက်ကိုမြောက်ကိုရီးယားရေပိုင်နဲ့ထဲမှာအသေးပြစ်တတ်ခဲ့တဲ့အပေါ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုံကတောက်ကြံနေကတောင်းမှန်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်ရဲ့အတွက်စုံစမ်းစစ်ဆေးပေးဖို့တောင်ကိုရီးယားကတိုက်တွန်းခဲ့ပြီးဒီစုံစမ်းစစ်ဆေးမှုမှာနှစ်ဖက်ပူးပေါင်းလှုပ်ဆောင်ဖို့ပြောခဲ့တာပါ။မြောက်ကိုရီးယားစစ်သားတွေကဒီတောင်ကိုရီးယားအရာရှိကိုရေပိုင်နဲ့နေဆက်အနီးမှာပစ်တက်ပြီးတော့ဓာတ်စီလောင်မိရှို့လိုက်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဆွဆွဲပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကဒီအရာရှိရဲ့ရုပ်လောင်းကိုပြန်ရှာတွေ့တာနဲ့တောင်ကိုရီးယားဘက်ကိုပြန်လွှဲအပ်ပေးဖို့နည်းလမ်းတွေစဉ်းစားနေတယ်လို့မြောက်ကိုရီးယားသတင်းဌာန KCNA ကဒီကနေ့ပြောပါတယ်အခင်းဖြစ်ခဲ့တဲ့နေရာတဝိုက်တောင်ကိုရီးယားရေတပ်ရဲ့လှုပ်ရှားမှုတွေကမြောက်ကိုရီးယားရေပိုင်နဲ့ထဲကျူးကျော်နေတဲ့အတွေ့တင်းမာမှုတွေပုံများလာနိုင်ကြောင်းဒီလိုကျူးကျော်မှုတွေကိုချက်ချင်းရပ်တန့်ပေးဖို့မြောက်ကိုရီးယားဘက်ကတိုက်တွန်းခဲ့တယ်လို့ KCNA သတင်းကဖော်ပြပါတယ်မြောက်ကိုရီးယားဘက်ကဒီလိုပြောဆိုမှုတွေနဲ့ပတ်သက်လို့တောင်ကိုရီးယားအမျိုးသားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးမြောက်ကိုရီးယားကတားမြစ်နေတဲ့ကြားကပဲတောင်ကိုရီးယားကရေတပ်တင်ပေါ်16ဆင်းအပါအဝင်တင်ပေါ်39ဆင်းလီရင်6ဆင်းနဲ့အသေးဆုံးသူအများရှိရဲ့ရုပ်အလောင်းကိုတနင်္ဂနွေနေ့အထိဆက်လက်ရှာဖွေနေတယ်လို့တောင်ကိုရီးယားယုံဟပ်သတင်းဌာနကပြောပါတယ်ရှင်တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
ကျွန်မဆုမမလက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးဝိုင်းဝန်းဖြေရှာပေးဖို့မြစ်တာရက်ခံလိုက်တဲ့အပေါ်ဒုက္ခသည်တွေကကြိုဆိုပြီးတော့သူတို့နေရရင်းကိုဘေးကင်းလုံခြုံစွာအမြန်ဆုံးပြန်နိုင်ရေးမြမအစိုးရကိုတောင်းဆိုလိုက်တဲ့အကြောင်းစူးစီးတင်ပြပေးကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှအခုကျင်းပနေတဲ့85နှစ်ပြည့်ကုလသမဂ္ဂအထွေထွေညီလာခံကိုပေးပို့တဲ့စက်တင်ဘာလ26ရက်နေ့စနေနေ့ဗီဒီယိုမိကုံးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ခံစောင့်ရှောက်ထားတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးဝိုင်းဝန်းဖြေရှာပေးကြပါလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကနိုင်ငံတကာကိုမြစ်တာရက်ခံလိုက်တာဖြစ်ပါတယ်မြန်မာပြည်ကထွက်ပြေးလာရတဲ့ရိုဟင်ဂျာဒုက္ခသည်တွေရောက်လာတာ3နှစ်ကျော်ကြာလာပြီဖြစ်ပေမဲ့လို့အခုချိန်ထိတဦးတယောက်တောင်မှနေရပြန်နိုင်ခွင့်မရှိသေးတဲ့အပေါ်ဒီအကြက်တဲအဖြေကိုမြန်မာနိုင်ငံထဲမှာရှာဖို့နဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းဒီချက်ပုံမှန်ထိရောက်တဲ့အခမ်းအနားတွေကနေတိုက်တွန်းဖိအားပေးဆောင်ရွက်သွားဖို့ဝန်ကြီးချုပ်ကမနေ့ကပြောသွားတာပါအခုလိုမျိုးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကကုလသမဂ္ဂထွေထွေညီလာခံမှာရိုဟင်ဂျာတွေရဲ့အရေးအလေးထားထည့်သွင်းတောင်းဆိုမြစ်တာရက်ခံသွားတဲ့ပုံမှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကအထူးကျေးဇူးတင်ပါတယ်လို့ဂျန်တူလင်ရိုဟင်ဂျာဒုက္ခသည်စခန်းအမှတ်15မှာကိုလိုနီထိုင်တဲ့ဒုက္ခသည်ဦးမောင်ကျော်မြင့်ကပြောပါတယ
်။ကုလသမဂ္ဂမှာပြောထားတာဟာကိုကျွန်တော်တို့ရှင်းပြပါတယ်။ဝန်တာလို့ဝန်တာပါတယ်၊ကျူစုလို့ကျူစုပါတယ်လို့ပြောရှင်းပါတယ်ခင်ဗျာ။အဓိကကတော့ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကပြည်စုလို့ကျွန်တော်တို့ crisis solution ကို support တာကျွန်တော်တို့ချူစားနေပါတယ်။ဒါပေမဲ့မြန်မာဆူရကကျွန်တော်တို့နဲ့ဖူးဖောင်းပေါ်တော့အာဆောင်တော့မရှိဘူးအဲ့ဒါကြောင့်မလို့မြန်မာဆူရနဲ့ကျွန်တော်တို့ရူဟန်ဂျာကုဇူလီနဲ့ဝကဲမေတေမာလာပြီးတော့အဲ political dialogue လို့ပေါ်တော့ကျွန်တော်တို့ပြေကောပါတယ်ကျွန်တော်တို့အဲ့ဒါကိုထုံးဆူရှင်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကုလသမဂ္ဂမှာရိုဟင်ဂျာတွေရဲ့ကိုစားပြုပြီးတော့တောင်းဆိုခဲ့တဲ့အတွက်နိုင်ငံတကာကရောမြန်မာနိုင်ငံဘက်ကပါရိုဟင်ဂျာတွေအတွက်ရလက်ကောင်းတွေထွက်ပေါ်ဖို့ကုတုဘလောင်စခန်းအမှတ်တင်မှာခုံလုံနေထိုင်သူလည်းဖြစ် ARNU အဖွဲ့ရဲ့အတွင်မူကိုအီလီယက်စ်ကပြောလင်းပါတယ
်။မင်္ဂလာတက္ကသိုလ်ပြောတာကကျွန်တော်အတော့ကူစားပြီးပြီးတော့ပြောတာဒီလိုပြောတာကျွန်တော်တော့ကောင်းတယ်။ဒါပေမဲ့နိုင်ငံတကာလည်းဒီလိုမျိုးအကြံဉာဏ်ပေးတယ်အကောင်းဆုံးအကြံဉာဏ်ကိုကျွန်တော်တော့ပြန်တီးပြီးတော့အဲနေရကိုကျွန်တော်မြန်မာနိုင်ငံကိုကဒါလို့ရင်ပိုအဆင်ပြေမယ်တင်တယ်။အခုမြန်မာနိုင်ငံကဒီလိုလိုတိတ်နေမယ်ဆိုရင်မခိုင်စားလုံးဝမရဘဲနဲ့ပြန်လို့ပါအချို့စီမံလက်နိုင်ငံသားကွန်ရဲ့နောက်ပြီးတော့ဆွန်ချွန်နိနာမှုတွေရဲ့နောက်ပြီးတော့တရားမျှတမှုရဲ့ဒါတွေအကုန်လုံးရပြီးမှဆင်ရှင်တာပေါ့
ဒီရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်မှာလာနေကြတာ၃နှစ်ကျော်လာပြီမဲ့နေရမပြောင်းနိုင်ကြသေးတဲ့အခြေအနေပေါ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့စိုးရိမ်မှုကိုဘာလုခါလေးစခန်း၁အမှတ်၁၀မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးစိုးမြင့်ကလည်းအခုလိုသုံးသပ်ပါတယ
်ဒီပြောမလို့ပေါ့ဗျာကျွန်တော်တို့အမေနိုင်ငံတော်ကိုပြောင်းနေတာပေါ့ဗျာခုနေရဒေသကိုအမြင်ဆုံးစောင်းနိုင်သမျှအဆက်တည်းနဲ့ကျွန်တော်တို့လည်းပြောင်းနေတာပေါ့အဲ့မှာမြန်မာဆွေရဖက်ကတော့တိတ်လိုက်လိုက်လေးလေးမရှိဘူးဆိုတာကျွန်တော်တို့ဒီ၃နှစ်တိတိကြာလာတဲ့အချိန်ဒီဘာမှထူးထူးခြားခြားမတွေ့ရတော့ကျွန်တော်တို့လည်းသူတို့ကကျွန်တော်တို့ကိုရိမြှို့ချူတယ်လို့ပဲကျွန်တော်တို့ကအဲ့လိုပဲသဘောထားတယ်ကျွန်တော်တို့နိုင်ငံတကာအတိုင်းဝန်းကိုကုလသမဂ္ဂထွေထွေညီလာခံကျင်းပတဲ့အချိန်နဲ့တပြင်းညီပေါ့တောင်းဆိုနေတာကမြန်မာဆွေရကိုလိုအပ်တယ်လို့ဖိအားပေးပါကျွန်တော်တို့ဆွေတလျင်ပြောင်းနိုင်အောင်လို့နိုင်ငံတကာအနေနဲ့ဝန်ဝန်ပြီးတော့ကျွန်တော်တို့ကူညီပံ့ပိုးပေးကြပါလို့ပဲကျွန်တော်အနေနဲ့မေတ္တာရပ်ခံရလို့
သူတို့ရဲ့နေရပြန်လိုတာကတော့ဒုက္ခသည်တွေရဲ့ရှေ့ရအထူးသဖြင့်ရိုဟင်ဂျာကလေးငယ်တွေရဲ့အနာဂတ်ပညာရေးကိုဦးစိုးမြင့်တို့ရိုဟင်ဂျာတွေကစိုးရိမ်နေကြလို့ပါ
ကျွန်တော်တို့တုံ့နည်းကြည့်ကြတယ်ကျွန်တော်တို့ကလေးတွေရဲ့အနာဂတ်ကကြောက်နေတယ်နောက်မလူလာတဲ့လမ်းကြောင်းကိုကြားမှာကျွန်တော်တို့အမှန်တန်စိုးရိမ်တယ်ဒီမှာဒီကလေးတွေရဲ့အနာဂတ်မရှိဘူးဒီကလေးတွေကကြားမှာငါးရန်တဲ့ကြားခဲ့တောင်းတာဒီမှာမရှိဘူးအဲ့ဒီအချိန်မှာစိုးရိမ်တာကလေးတွေကလမ်းကြောင်းမှန်ရတယ်လမ်းကြောင်းမှကိုကျွန်တော်တွားနိုင်တယ်ဆိုတာကျွန်တော်ကအဲ့ဒါလိုပဲဆိုရင်ကျွန်တော်ကဂုံတိတ်ကချစ်ချစ်နောက်လုံကြုံဆိုင်ချရတဲ့ကိုယ့်နေရရင်းဒေတာကိုပြန်နိုင်အောင်လို့စီစဉ်ပေးကြပါလို့ကျွန်တော်ကတောင်းဆိုချင်တယ
်ဒီဒုက္ခတွေနေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်ဘက်ကဒီလိုတောင်းဆိုမြေတားရက်ခံနေစေမှာပဲရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ပြန်လည်လက်ခံရေးတွေစီစဉ်နေတယ်လို့ဆိုပေမဲ့လက်ရှိဒီဒုက္ခတွေအပေါ်မှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာတရားခုံရုံးမှာတရားရင်ဆိုင်ဖြေရှင်းနေရဆဲဖြစ်ပါတယ်ရှင်ကျွန်မစုမောပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုကြားရည်ပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။အခုနားဆင်ကြရမှာကတော့ကိုအောင်လင်ဦးစီစဉ်တက်ဆက်ပေးနေတဲ့မြမအရေးဆွေးနွေးခန်းစီစဉ်ဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာတာနဲ့မြ၊ကပ်ရောဂါကာဝယ်တားဆီးအစီအမံတွေလှုပ်လာတာတွေ့ပါရဲ့။ဒါမှမဟုတ်တချို့အစီအမံတွေမှာအလွယ်လွယ်ချော်ချော်တွေဟန်ချက်မညီတာတွေရှိတယ်ဆိုပြီးဝေဖန်တဲ့အတန်တွေလည်းထွက်လာပါရဲ့။ဆိုတော့ကပ်ရောဂါတားဆီးလုပ်ငန်းတွေမှာအထူးကစိန်ခေါ်မှုတွေအားနည်းချက်တွေဘာတွေများရှိနေသလဲဆိုတာတွေနဲ့ပတ်သက်လို့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ ASP မြန်မာကဥပဒေသူညင်းကိုဆက်သွယ်မေးမြန်းမှာဖြစ်ပါရဲ့။ဥပဒေသူညင်းမင်္ဂလာပါခင်ဗျာ။
ဟုတ်ကဲ့မင်္ဂလာပ
ါဟုတ်ကဲ့အခုဆိုရင်ကိုဗစ်ကူးစက်မှုတွေမြန်မာနိုင်ငံမှာတိုးလာတဲ့အမျစိုးရိမ်ပူပန်မှုတွေနဲ့အတူယောဂကူးစက်မှုတားဆီးရေးအစီအစဉ်တွေကိုအချိန်မြင့်လှုပ်လာတာလည်းတွေ့ပါတယ်ဒါမှမဟုတ်လည်းတချို့အစီအစဉ်တွေကတကယ်ပဲလိုအပ်ချက်နဲ့ကပ်ရလားဆိုတာကိုမေးခွန်းထုတ်တဲ့အတန်းဝေဖန်တာတွေလည်းကြားနေရပါတယ်ဥပမာကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်မှာလမ်းတွေကိုပိတ်ထားဆိုတာတားဆီးတာမျိုးတွေတကယ်ပဲယောဂကူးစက်မှုကိုထိန်ချုပ်နိုင်မဲ့လောက်ရမျိုးလားဆိုတာမျိုးတွေမေးခွန်းထုတ်တာမျိုးတွေရှိပါတယ်။ဆိုတော့ကိုအောင်ငင်းကိုရင်လည်းရန်ကုန်မှာရှိနေတဲ့လူတယောက်ဆိုတော့ဒါမျိုးတွေကိုရင်လည်းကြုံရမယ်ထင်ပါတယ်။ဆိုတော့ကိုအောင်ငင်းအမြင်လည်းပြောပါအောင်ခင်ဗျာ
။ဟုတ်ကဲ့။ဟိုကျွန်တော်တို့တကြံကာလမတိုင်ခင်ပေါ့အဲ့ဒီချိန်မှာကျွန်တော်တို့ဒီမှာကိုဗစ်ကူးစက်မှုစဖြစ်ပါတယ်။စဖြစ်တဲ့အခါကျတော့ဒါကကျွန်တော်တို့နိုင်ငံအတွက်ကတခါမှမကြုံဘူးသေးတယ်ပထမအတွေ့အကြုံပေါ့ဗျာ။ဆိုတော့အဲ့တော့အဲ့ဒီချိန်မှာအုံရင်းခွနင်းဖြစ်တာတို့ဒီအစည်းအဝေးတိတ်ချာမပြင်ရတာလို့ဒါတို့ကျွန်တော်တို့ခွင့်လွှတ်လို့ရပါတယ်ဆိုတော့အဲ့ဒီမှာပဲကျွန်တော်တို့သကြံပိတ်ရက် ကျွန်တော်တို့နှစ်ပတ်လောက်ဖြစ်သွားတာပေါ့ဗျာတော့ပြီးတဲ့ခါကျတော့ကိုဗစ်ကူးစက်မှုကကျတယ်ဆိုပြီးတော့ကျွန်တော်တို့ကဖြစ်တယ်မကြသေးခင်ကတော့ပြီးခဲ့တဲ့အပတ်လောက်ကစလို့ဟိုကူးစက်မှုကဏ္ဍနေရာလဲတက်လာတာပေါ့ဗျာဆိုတော့ဒါကလည်းတစ်ဖက်ကပြောမယ်ဆိုရင်များများရှာများများတွေ့ပေါ့ဗျာအရင်ကတော့မစစ်နိုင်ဘူးအခုကစစ်နိုင်တဲ့အခါကျတော့ပို့ပြီးတော့ဟိုတွေ့လာတဲ့သဘောတော့ရှိပါတယ်ဆိုတော့အဲ့တော့အဲ့ဒီအချိန်မှလဲကျွန်တော်တို့ပြန်ကြည့်တဲ့အခါကျတော့ပြီးခဲ့တဲ့ကြံကာလကပထမဦးဆုံးဟိုကြုံခဲ့ရတဲ့အတွေ့အကြုံတွေကိုကျွန်တော်တို့အစိုးရကသင်ခန်းစာမယူဘူးလားပေါ့ဗျာဆိုတော့အဲ့လိုမျိုးကျွန်တော်သုံးသပ်မိတယ်ဗျအဲ့တော့ပထမတစ်ချိန်ကြုံရတဲ့အခါမှာလဲဟိုကျွန်တော်တို့ဒီလိုဒုက္ခတွေကြုံတာပဲเนาะအဲ့တော့အခုဒုတိယတစ်ချိန်ကြုံတော့လဲအတူတူပဲပေါ့ဗျာလမ်းနေပါလေပိတ်တယ်ဆုတယ်အဲ့တော့အစိုးရဘက်ကလဲကျန်းမာရေးဝန်ကြီးဌာနကအမိန့်တွေထုတ်တယ်ကျွန်တော်တို့ဒီရန်ကုန်တိုင်းအစိုးရကအမိန့်တွေထုတ်တယ်ဆိုတော့အဲ့တော့တစ်ခုနဲ့တစ်ခုကလဲဝေဝေဝါးဝါးနဲ့ဟိုပြဿနာရှိတယ်ဗျတော့အဲ့တော့အဲ့လမ်းနေပိတ်ဆို့တဲ့အခါမှာတနေရာနဲ့တနေရာသွားဖို့လာဖို့လည်းခက်တယ်ပေါ့လမ်းမကြီးတော့ပွင့်ပါတယ်ဆိုတော့နောက်တစ်ခါကျတော့ရန်ကုန်မြို့ကိုအဝင်အထွက်ဟိုတင်းကျပ်တယ်ဆိုတာမျိုးတွေလုပ်ပါတယ်ဆိုတော့အဲ့ဒီအချိန်မှာပဲနောက်ထပ်ပြဿနာတက်တာကကျွန်တော်တို့ကုန်စည်ကူးစက်မှုပေါ့ဗျာ logistic ကပြဿနာတက်ပါတယ်ဆိုတော့အဲ့တော့ပစ္စည်းတွေကရန်ကုန်မြို့အဝင်မှာပဲကုန်ကားတွေရရမလို့လို့အခုလည်းသတင်းတွေအရဆိုရင်မန္တလေးအဝင်နားမှာဒီကုန်ကားတွေရခိုင်းပြီးတော့နောက်ထပ်driver အစ်စ်ပြောင်းပြီးတော့မောင်းခိုင်းနေဆိုတဲ့ဟာမျိုးတွေပေါ့ဗျာဆိုတော့အဲ့တော့အဲ့လိုဟာမျိုးတွေကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြီးခဲ့တဲ့ဟို April ကာလကိုသင်ခန်းစာမယူရဘူးလားဆိုတော့အနေထားတွေတွေ့တယ်ဗျ
ဟုတ်ကဲ့ရန်ကုန်မှာလမ်းတွေပိတ်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လိုအပ်တဲ့အတိုင်းအတာလောက်သာလုပ်ဖို့ဆိုပြီးနောက်ပိုင်းမှာညွှန်ကြားချက်ထွက်လာတယ်တွေ့ပါတယ်ဆိုတော့ဒီလိုတစ်ခုလုံးလိုက်နောက်ကလိုက်ပြင်လိုက်အမိန့်နေဆိုရင်လည်းထုတ်ပြင်လိုက်ပြင်ရုပ်လိုက်ဖြစ်နေတာမျိုးတွေရှိပါတယ်ဆိုတော့ဒီလိုလွယ်လွယ်ချေချေဖြစ်ရတာအတိတ်ကဘာကြောင့်လို့များကော်နီနားလည်ထားလဲခင်ဗျ
ကျွန်တော်မြင်တာကဒီလိုဗျဟိုအထူးသဖြင့်ဒါကဟို crisis ပေါ့နော်ဒီအကြက်တဲအခြေအနေလို့ကျွန်တော်တို့ဟိုသုံးသပ်ထားဖို့လိုတယ်လို့ထင်ပါတယ်ဆိုပါစို့ဗျာကျွန်တော်တို့ဟိုအစောပိုင်းမှာလည်းဆွေးနွေးမှုတွေရှိပါတယ်စစ်ပွဲကြီးတစ်ပွဲကိုကင်တွယ်တယ်လို့မျိုးပေါ့ဟို war room လို့ခေါ်တာပေါ့ဗျာဒီ operation management ကိုတကယ်လုပ်မဲ့စစ်စင်ရေးစင်တာမျိုးလိုတယ်လို့ထင်တယ်ဗျာတော့အဲ့ဒီကနေပြီးတော့မှဘယ်အမိန့်တွေထုတ်မဲ့အခြေအနေတွေဘယ်လိုဘယ်ဒီသားတော့သတင်းတွေတက်လာတယ်စသဖြင့်ဒါမျိုးတွေကိုကျွန်တော်တို့ဟိုသေချာစီမံနိုင်မယ်ပေါ့နော်ဆိုတော့အဲ့ဒီအနေထားမှာကျွန်တော်တို့ဂျားကာလာထဲမှာကော်မတီတစ်ခုဖွဲ့သေးတယ်ဗျာအဲ့ဒီကော်မတီမှာကျွန်တော်တို့ဒုသမ္မတဦးမြင့်ဆွေဦးဆောင်ပြီးတော့ဒီတက်မတော်ဘက်ကလည်းဟိုတက်မတော်ဘာညှိနှိုင်းကုတ်ကဲရေးမှုဟိုဗိုလ်ချုပ်မြတ်ထူးဦးတို့ဘာလို့ပါလာတယ်ဆိုတော့အော်ကျွန်တော်တို့ထင်တာတော့ဒီကော်မတီကတော့ operation management အသွင်ဆောင်မယ်လို့ယူဆတာပေါ့နော်ဆိုတော့ဒါမဲ့အဲ့ဒီကော်မတီလည်းနောက်ပိုင်းမှာအသံမကြားတော့ဘူးညာဘူးဗျဆိုတော့အဲ့လိုမျိုးတွေဖြစ်ပါတယ်နောက်တစ်ခုကကြတော့ကျွန်တော်တို့အထူးသဖြင့်ရန်ကုန်မြို့တော်ဝန်တို့ရန်ကုန်ဝန်ကြီးချုပ်တို့ပေါ့ဗျာအခုကရန်ကုန်မှာကိစ္စရာများနေတာဗျာအဲ့တော့အဲ့ဒီနေထားမှာတော့ကျွန်တော်မြင်တာအလွယ်ဆုံးနည်းလားတော့ FM radio တွေရှိတယ်ဗျာလူတွေလည်းကျွန်တော်တို့လည်း FM နားထောင်ပါတယ်ကားသွားရင်ဖွင့်နားတာတို့စသဖြင့်ပေါ့ဆိုတော့အဲ့ဒီနေထားမှာတော့ကျွန်တော်ထင်တယ် communication လုပ်ချင်ရင်အလွယ်လေးလို့ထင်တယ်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့မနေ့တိုင်းဖြစ်ဖြစ်ညတိုင်းဖြစ်ဖြစ်ဒီ FM မှနေပြီးတော့ကျွန်တော်တို့သတင်းတွေပေးနေပါပေါ့ဗျာဆိုတော့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့အတွက်ကလုံခြုံပဲကိုကဟိုအခြေအနေလဲသိရမယ်ပေါ့ဒီလိုအနေအထားမျိုးထင်ပါတယ်ဆိုတော့နောက်တစ်ခုကတော့သူများနိုင်ငံတွေမှာလဲကျွန်တော်တို့တွေ့ပါတယ်တွေ့တယ်ဆိုတာကတော့အုပ်ချုပ်ရေးဘက်ကပုံကူတူဒီဘက်ကကျန်းမာရေးဘက်ကဆိုရင်လဲဒီ epidemiologist ပေါ့နော်ဒီကူးစက်ရောဂါတိုက်ဖျက်ရေးနဲ့ပတ်သက်လို့ဥဆောင်တဲ့ဟိုပြောရေးဆိုခွင့်ရှိသူတူဦးပေါ့ဆိုတော့ဒီလိုနှစ်ဦးကအများအားထွက်ထွက်ပြီးတော့သတင်းစာရှင်းလင်းပွဲမှာပြောနေတာတွေတွေ့ရဗျဆိုတော့အဲ့လိုမျိုးတွေကကျွန်တော်တို့စီမှာမတွေ့ရဘူးပေါ့ဒီလိုအနေအထားရှိပါ
ဟုတ်ကဲ့တကယ်တော့အရေးပေါ်အခြေအနေကိုတုံ့ပြန်မှုနိုင်ငံတော်စစ်ကော်မတီတွေဘာလဲဖွဲ့စည်းထားတာရှိပါတယ် COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားဆင့်ဘူကော်မတီဆိုရင်လည်းဟိုတိုင်းပြည်ငံပုတ်ကိုဒေါက်ဆန်းစုကြည်ကိုလိုက်ဥက္ကဋ္ဌဖြစ်တဲ့ဦးဆောင်နေရာမျိုးလည်းရှိပါတယ်ဆိုတော့ကာယောကဖြစ်တဲ့ချိန်ကစပြီးတော့ဒီ Facebook ဆာမျက်နှာအသစ်ဖွင့်ပြီး online ဆွေးနွေးပွဲတွေဒေါက်ဆန်းစုကြည်ကိုလည်းလောက်တာပြောလဲတွေ့ပါတယ်ဆိုတော့ဒါတွေကမလုံလောက်ဘူးလားကော်မတီ
ကျွန်တော်မြင်တာကဒီဆိုပါစို့နိုင်ငံတော်အဆင့်ကော်မတီတွေပေါ့ဗျာဟိုသူတို့ဒီမှာအစည်းအဝေးလုပ်တာတွေဆုံးဖြတ်ချက်ပေးတာတွေရှိပါလိမ့်မယ်ဆိုတော့ဒါပေမဲ့ကျွန်တော်မြင်တာကဟိုဒေါက်ဆန်းစုကြည်လည်းထွက်ပြီးတော့သတင်းစာရှင်းလင်းပြောတာတွေနောက်တစ်ခါကျတော့ Facebook ကနေပြီးတော့ပေါ့နော်ဒီကြံတဲ့ပုံကိုယ်တွေနဲ့ဆွေးနွေးတာတွေပါရှိပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်မြင်တာကဟိုပြည်သူလူထုရဲ့ trust ပေါ့နော်ဒီလိုအချက်တဲမျိုးမှာပို့ပြီးတော့ဟိုယုံကြည်ကိုးစားမှုရဖို့လိုတယ်ဗျာကျွန်တော်ထင်တယ်ဟိုနေ့တိုင်းနေ့ပါလောက်ထွက်ပြီးတော့ပြောနေတာမျိုးကပိုအရှင်ပြေးလိုက်မယ်လို့ထင်တယ်ဗျ။
ဟုတ်ကဲ့။တခုရှိတာကအခု ကိုဗစ်ကရောဂါရဲ့အတိုင်းတာဟိုကြီးမားလုံးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံကြီးတွေမှာတော့ကင်တွေးခက်ခဲတဲ့အခြေအနေမျိုးတွေကြုံရတယ်ရှိပါတယ်ဆိုတော့ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးမှုလည်းနှိမ့်ကြတယ်ကျန်းမာရေးဆော့ရှောက်မှုစနစ်ကလည်းငကိုတွေအားနဲ့တိုင်းပြည်မျိုးမှာအခုလိုဝင်နေရမမြတဲ့ပြဿနာမျိုးကင်တွေးဖြစ်ရှိရတဲ့နေရာမျိုးမှာဟိုရေးဝူရပြောမယ်ဆိုရင်အားနဲ့ချက်တွေရှိတာကတဘာဝကြရလို့မဆုံနိုင်ဘူးလားဒါမှမဟုတ်လေဟိုတချို့အားနဲ့ချက်တွေဟာကုတ်တွေကမဖြစ်ပေမဲ့ဖြစ်နေတာမျိုးရောရှိနေလို့လားကောင်းကြီ
းဟုတ်ပါတယ်ကျွန်တော်တို့နိုင်ငံကမပြည့်စုံဘူးဆင်းလဲဆင်းရဲတယ်ဒါအတတ်နိုင်ဆုံးဒီနိုင်ငံတော်ဘက်ကဟိုကြည့်ပေးတယ်ပေါ့ဗျာဒါကျွန်တော်တို့လက်ခံစရာလည်းကောင်းပါတယ်နောက်တစ်ခုကဒီလိုကြိုးပမ်းနေတာကိုလည်းကြည့်ဟိုကျေးဇူးတင်ရမှာပါဆိုတော့ဒါမှလည်းကျွန်တော်မြင်တာကဟိုဒီအခြေအနေမျိုးမှာဗျာအစိုးရလုပ်တဲ့သူတွေကအခွင့်သာပါတယ်ဘာလို့အခွင့်သာလဲဆိုတဲ့အခါကျတော့အနာဂတ်ကိုမျှော်မြင်ပြီးတော့ပြုပြင်ပြောင်းလဲမှုလုပ်ချင်တယ်ဆိုရင်ဒီအချိန်ကအကောင်းဆုံးပဲဆိုလိုတဲ့သဘောကဘတ်ဂျက်ကျိတ်တလောက်ဆွဲပြီးတော့သုံးပါပြည်သူတွေကန့်ကွက်မယ်မထင်ဘူးအတိုက်ခံပါတီတွေလည်းကန့်ကွက်မယ်မထင်ပါဘူးအဲ့လိုသုံးနေရင်တဲ့တပြိုင်နက်ထင်မှာပဲဒီကျမကြီးစနစ်မှာရှိတဲ့အားနည်းချက်တွေကိုပြင်သွားလို့ရတယ်လို့ထင်ပါတယ်เนาะအခုချိန်မှာပြင်ပစည်းကမ်းတော်တော်များများပိတ်ထားပါတယ်ဘာဖြစ်လို့လဲဆိုတော့ဆရာဝန်တွေကလည်းဒီကုဆတ်ယောဂါကြောက်တာပေါ့ဗျာเนาะအဲ့တော့တခါတလေပုဂ္ဂလိကဇေယုံတွေကလည်းပိတ်ထားတယ်ပုဂ္ဂလိကဇေယုံတွေကိုလည်းလော့ခ်ဒေါင်းချတယ်ဆိုတော့တဲ့င်းနေရှိတယ်ဆိုတော့အဲ့လိုအနေအထားမျိုးမှာကြံတဲ့ယောဂဖြစ်တဲ့လူတွေကတော်တော်ပြဿနာရှိသွားနိုင်ပါတယ်အဲ့တော့အဲ့ဒီအနေအထားမှာတော့ကျွန်တော်မြင်တာကသူများနိုင်ငံတွေမှာအခုစသုံးတဲ့ telemedicine ခေါ်တာပေါ့ဗျာ telemedicine ဆိုတာကဒီ internet နည်းပညာကိုသုံးပြီးတော့ဆရာဝန်ကြီးတွေကတခြားရတဲ့နေရာမှာရှိမယ်ဆိုတော့အဲ့တော့ရှေ့တန်းမှာကျွန်တော်တို့ရင်ဆိုင်ပြီးဆွေးနွေးတဲ့သူနာပြုသုံးဖို့ဆရာဝန်လေးတွေရှိမယ်ဆိုတော့ဒီလိုမျိုးနဲ့ကျွန်တော်တို့ဖြတ်ခဲတဲ့ယောဂတွေကိုလည်းအဝေးကနေကုနိုင်တဲ့အနေအထားတွေဖြစ်လာနိုင်တယ်ဗျာဆိုတော့အဲ့လိုမျိုးစနစ်တွေပြုပြင်ပြောင်းလဲမှုဟာမျိုးတွေကိုအခုချိန်မှာလှုပ်စင်တယ်လို့ကျွန်တော်ထင်တယ်။နောက်တစ်ခါကျတော့ကျွန်တော်တို့စီမှာဒီဘာခေါ်မလဲဆိုတော့ကျမရေးစနစ်တည်းမှာမမျှတမှုတွေတော်တော်များတယ်ဗျ။မမျှတမှုဆိုတာပတ်စံမရှိရင်ဟိုစိတ်ကူးနိုင်မှုခက်တယ်ပေါ့နော် quality ဟိုကုသရေးခက်ပါတယ်။ဆိုတော့အဲ့လိုအနေအထားမျိုးတွေကိုလည်းဒီချိန်မှာစပြီးတော့ပြင်မယ်ဆိုရင်ကျွန်တော်ထင်တယ်အချိန်ကောင်းလို့ထင်ပါတယ်။နောက်တစ်ခါကျတော့ကျွန်တော်တို့ပညာရေးလည်းအလားတူပဲ။နော်ကျွန်တော်တို့ပညာရေးဝန်ကြီးဌာနဘက်ကပြင်ဆင်တယ်ပြင်ဆင်တယ်တော့ကျွန်တော်တို့အများကြီးသတင်းတွေကြားတာပေါ့ဗျာနော်ဆိုတော့အခုကြတော့ဟိုကျောင်းတွေဖွင့်ပြီးမကြခင်မှာပြန်ပိတ်လိုက်ရတယ်ဆိုတော့အခုချိန်ထိဘယ်ချိန်ပြန်ဖွင့်မယ်မသေးကြသေးဘူး online learning လို့ပြောနေတဲ့ပညာရေးဆိုတာလည်းဘယ်လိုဆက်ဖြစ်မှန်းမသိဘူးဗျာဆိုတော့အဲ့တော့အဲ့လိုဟာမျိုးတွေကကျွန်တော်ထင်တယ်ပြင်ဆင်မှုရောကျွန်တော်တို့ပြုပြင်ပြောင်းလဲရောတခါတည်းစဉ်းစားပြီးတော့ပူအားထည့်လုပ်ရမယ့်ကာလလို့ထင်ပါတယ
်ဟုတ်ကဲ့လက်ရှိချက်တဲကိုကျော်လွှားတဲ့နေရာမှာဘန္နာငွေကြွေးစိုက်ထုတ်သုံးဆွဲတာမျိုးတွေလုပ်တင်တာရှိတယ်ဆိုပြီးအစိုးရမှလည်းကော်မတီထောက်ပြတာရှိပါတယ်ဆိုတော့ဒီအားလုံးကိုပြန်ခြုံပြီးသုံးသပ်ကြည့်မယ်ဆိုရင်ဒီလက်ရှိအချက်တဲကိုကျော်လွှားနိုင်ဖို့ဆိုရင်မဖြစ်မနေဘာတွေများလုပ်ဖို့လိုမလဲဘာတွေကိုဦးစားပေးသင့်တယ်လို့ထင်လဲကော်မတီ
ပထမတစ်ချက်ကျွန်တော်ဆွေးနွေးရင်အစိုးရက digital မဖြစ်သေးဘူးကကျင်းကနအများစုက paper နဲ့စက်ကူနဲ့လုပ်နေတာလေနော်ဆိုတော့အခုအနေအထားမျိုးမှာကျွန်တော်တို့ data တွေကပိုအရေးကြီးလာတယ်ဗျာဒါကိုမြန်မြန်ဆန်ဆန်နဲ့တွင်ပြောင်းနိုင်ဖို့လည်းလိုအပ်တယ်လို့ကျွန်တော်ထင်တယ်နော်တပိုင်းကနောက်ဒုတိယတပိုင်းကကြတော့ခုနပြောသလိုပဲဒီဥစ္စာကိုစစ်ပွဲတစ်ပွဲလို့ရင်ဆိုင်တိုက်မယ်ဆိုရင်အဲ့ဒါကိုသေချာစီမံခန့်ခွဲတဲ့ team ပေါ့ဗျာ war room လို့ဟာမျိုးအဲ့လိုအဖွဲ့အစည်းမျိုးနဲ့ဟိုစုပေါင်းစဉ်းစားတာမျိုးတွေကျွန်တော်ထင်တယ်ပိုလိုအပ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့နောက်တစ်ချက်ကကြတော့ဒီအခြေအနေမှာနောက်ထပ်ပြဿနာတစ်ခုရှိတာကတော့အရက်ပဲစစ်ပဲဆက်ဆံရေးပြဿနာလည်းထည့်ပြောရမယ်လို့ထင်ပါတယ်။ဒါတော့အထူးသဖြင့်ဟိုတပ်ဘက်ကနေပြီးတော့ကန့်လန့်ထားတဲ့ဟာတွေရှိတယ်။သူတို့တပ်က quarantine center တွေပြင်ဆင်ထားတာတွေရှိတယ်။တပ်ရဲ့ဒီကျန်းမာရေး facility ကရောဝန်ထမ်းတွေရောကူမယ်ဆိုတဲ့ဟာတွေပေါ့နော်။အခုချိန်ကြီးကအစိုးရကဒါတွေကိုဟိုစနစ်တကျအသုံးချတယ်ဆိုတဲ့ဟာမျိုးမတွေ့သေးဘူးဗျ။နောက်တစ်ခုကကျတော့လက်ရှောင်နေသလိုတောင်ဖြစ်နေတယ်လို့ထင်တယ်။ဆိုတော့အဲ့လိုအနေအထားမျိုးမှာတော့ကျွန်တော်ထင်တယ်ဟိုဘာပဲဖြစ်ဖြစ်ဟိုဒီလိုညှိနှိုင်းပြီးတော့လောက်တာကဒါတိုင်းပြည်အကျိုးအများအကျိုးအတွက်ပိုကောင်းမယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဟိုတကယ်တော့ဒီအချိန်မှာမြန်မာနိုင်ငံမှာနောက်တစ်ချိန်ရွေးကောက်ပွဲတွေလည်းကျင်းပဖို့လည်းရှိနေတဲ့အတွက်အရေးကြီးတဲ့အချိန်ကာလလည်းဖြစ်ပါတယ်။ဆိုတော့ဒီလိုအချိန်မျိုးမှာအခုလိုအချက်တဲကြုံနေရတာလည်းဒီအစိုးရအတွက်တော့တကယ်ကိုစိန်ခေါ်မှုလို့ပြောရမှာပါ။ဒီနေရာမှာအစိုးရနဲ့အာဏာပိုင်တွေတာဝန်ရှိသူတွေအနေနဲ့ဒီလိုစိန်ခေါ်မှုတွေကိုအောင်မြင်မြင်ကျော်လွှားနိုင်ဖို့ဆိုရင်အနေဆုံးအဆင့်ဘာတွေများလုပ်ဖို့လိုမလဲဆိုတာနေကုန်းကြုံနေနဲ့သိချင်ပါတယ်ခင်ဗျာကောင်းကြီး။
အဓိကကတော့ကျွန်တော်တို့ trust လို့ခေါ်တဲ့ပြည်သူလူထုယုံကြည်ကိုးစားမှုကိုအမြန်မြင့်တင်မှုလိုရလို့ကျင်တယ်။နောက်တစ်ခါကျတော့ရွေးကောက်ပွဲနီးလာရင်ဖြစ်တဲ့သဘောသဘာဝပေါ့နော်။ဒီအစိုးရတွေက lame duck လို့ခေါ်တယ်။ဘာဖြစ်လို့လဲဆိုတော့မကြခင်ရွေးကောက်ပွဲလုပ်တော့မယ်။ဟိုကြံတဲ့သူတွေလည်းမလုံမရှုပ်မပြုတ်ပေါ့ဗျာ။ဒီလိုမှိမ့်မိနေသွားတယ်ဆိုတော့ အနေအထားမျိုးကအခုတွေ့နေရတယ်လို့ကျွန်တော်ထင်တယ်။ဆိုတော့အဲ့ဒါမျိုးကိုမဟုတ်ဘဲနဲ့ဒီအခုကပ်ပေးတာကျွန်တော်တို့ပို serious လုပ်ရမယ်ဆိုတော့ဟာမျိုးသဘောမျိုးလုပ်ဖို့လိုမယ်လို့ထင်ပါတယ်။နောက်တစ်ခါကျတော့အစိုးရဘက်ကလှုပ်ရှားခြင်းလည်းပြက်ပြက်သားသားလုပ်ပေါ့နော်။ဆိုတော့ဒါပေမဲ့လည်းကျွန်တော်တို့အိန္ဒိယချင်းထိုင်းနိုင်ငံမှာတွေ့တာကဆိုပါစို့အစိုးရပတ်စံတွေအများကြီးထုတ်သုံးရတဲ့ကိစ္စတွေနောက်တစ်ခါကျတော့တချို့နေရာမှာအာဏာကိုသုံးရတဲ့ကိစ္စတွေပေါ့ဗျာ။အခုကျွန်တော်တို့ကိုဗစ်ကာလတည်းမှာသာမန်ပြစ်မှုလေးတွေပေါ့ဗျာ။ညာမထွက်ရဘူးဘာလို့စသဖြင့်ဒါတွေနဲ့တောင်မှကျွန်တော်တို့ဖမ်းဆီးရတဲ့အရေးအတွက်ကမနည်းဘူးဗျ။အဲ့တော့အာဏာကိုသုံးရတယ်ပေါ့နော်။ဆိုတော့ဒါတွေနဲ့ပတ်သက်လို့ accountability တချိန်ကျရင်တော့လွှတ်တော်မှာပြန်တင်ပြပြီးတော့ဖြေရှင်းတာမျိုးလဲကျွန်တော်ထင်တယ်လိုလိမ့်မယ်လို့ထင်ပါတယ်ဗျ။
ဟုတ်ကဲ့ပါခင်ဗျာအခုလိုချိန်ပြည့်ပြီးဖြစ်ချခဲ့တဲ့မဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ ISP မြန်မာကဥအောင်သူငင်းနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်လင်းပါခင်ဗျာ
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေVOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2021မြမစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း600ခန့်နှုန်းဖြစ်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်ပြည်ရဲ့ရဲ့ပိုင်က ADB အာရှဖွံ့ဖြိုးရေးဘဏ်ဟာ Wellness in Worrying Times လို့နာမည်ပေးထားတဲ့အစီရင်ခံစားတစောင်းထုတ်ပြန်ပါတယ် ADB ဟာပြီးခဲ့တဲ့ဇွန်လတုန်းကအစီရင်ခံစားတစောင်းထုတ်ပြန်ခဲ့ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့ COVID-19 ကပ်ဘေးကြောင့်နိုင်ငံတွေကြုံခဲ့ရတဲ့အခြေအနေတွေပေါ်မူတည်ပြီးအခုစက်တင်ဘာမှာပြုပြင်ပြောင်းလဲအသစ်ထပ်မံထုတ်ပြန်ခဲ့တာဖြစ်ပါတယ်အစီရင်ခံစားထဲမှာမြန်မာနိုင်ငံစီးပွားရေးတိုးတက်နှုန်းနဲ့ပတ်သက်ပြီး2019ခုနှစ်အတွက်6.8%ခန့်နှုန်း2020မှာကမ္ဘာကပ်ရောဂါကြောင့်1.8%ခန့်နှုန်းရှိမယ်လို့ဆိုခဲ့ပြီးလာမယ့်2021အတွက်ကိုတော့ငွေအစီရင်ခံစာမှာ6.8%ခန့်နှုန်းခန့်မှန်းထားတာကနေအခုအစီရင်ခံစာမှာတော့600ခန့်နှုန်းကိုပြောင်းလဲခန့်မှန်းခဲ့ပါတယ်။အစီရင်ခံစာအရကိုဗစ်ဗိုင်းရပ်စ်ကပ်ဘေးကြောင့်အာဆီယံမှာဗီယက်နမ်မြန်မာနဲ့ဘရူနိုင်းနိုင်ငံတို့လောက်ပဲစီးပွားရေးတိုးတက်မှုရှိမှာဖြစ်ပြီးကြံနိုင်ငံတွေကတော့စီးပွားရေးကျဆင်းလိမ့်မယ်လို့ခန့်မှန်းထားတာတွေ့ရပါတယ်။တကယ်တော့ ADB ရဲ့အစီရင်ခံစာဟာမြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးပထမလှိုင်းကျရောက်ခဲ့စဉ်ကာလကိုကြည့်ပြီးခန့်မှန်းတွက်ဆခဲ့တာပါလက်တွေ့မြန်မာနိုင်ငံမှာကိုဗစ်ပထမလှိုင်းထက်အများကြီးပိုပြီးဆိုးဝါးပိုပြီးပြင်းထန်စီးပွားရေးကဏ္ဍအသီးသီးကိုလည်းပိုပြီးရိုက်ခတ်မှုများနေတဲ့အခြေအနေကြောင့် ADB ကခန့်မှန်းသလိုလာမယ့်2021မှာစီးပွားရေးတိုးတက်မှုနှုန်း600ခန့်နှုန်းရှိပါမလားဆိုတာပြန်ပြီးတွက်ဆเสียဖြစ်လာနိုင်ပါတယ်ခုတစ်ပတ်လာမယ့်နှစ်မြန်မာစီးပွားရေးဟာ ADB ကခန့်မှန်းသလိုဖြစ်လာနိုင်ပါမလားဆိုတာလေ့လာတင်ပြသွားပါမယ
် ADB ရဲ့2019မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှု 6.8% ရာခိုင်နှုန်း2020မှာကိုဗစ်ကြောင့် 1.8% ရာခိုင်နှုန်းတွက်ချက်မှုဟာလက်ရှိစက်တင်ဘာလကုန်အထိပဲဖြစ်တာမို့အငင်းပွားစရာတိတ်မရှိပါဘူးဒါပေမဲ့ဩဂုတ်လလယ်ကစတင်တဲ့ကိုဗစ်ဒုတိယလှိုင်းကြောင့်2021စီးပွားရေးတိုးတက်မှုနှုန်း600ခန့်နှုန်းရမလားဆိုတာကိုပဲပြန်သုံးသပ်ဆရာရှိပါတယ်။ဒီအတွက်လက်ရှိကြုံနေရတဲ့ COVID ဒုတိယလှိုင်းအခြေအနေဘလောက်ဆိုးသလဲ၊စီးပွားရေးပေါ်ဘလို့ကြည့်ရရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုအရင်စမ်းစစ်ကြည့်ဖို့လိုပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူတွေကို2020မတ်လ23ရက်နေ့မှာစတွေ့ခဲ့ပါတယ်။ကူးစက်မှုဒုတိယလှိုင်းလို့သတ်မှတ်နိုင်တဲ့စစ်တွေမှာကိုဗစ်ကူးစက်ခံလူနာကိုဩဂုတ်လ16ရက်နေ့မှာစတွေ့ခဲ့ပါတယ်။ရခိုင်ပြည်နယ်မှာကူးစက်ခံစတွေ့ချိန်အထိအချိန်9လရပ်ပေါင်း150အတွင်း ကိုဗစ် -19 ကူးစက်ခံရသူ385ယောက်ပဲရှိခဲ့ပါတယ်။နောက်ထပ်73ရက်အကြာဩဂုတ်လ29ရက်နေ့မှာတော့နှစ်ဆတိုးပြီး949ယောက်ဖြစ်သွားပါတယ်။ဒီလိုနီးနဲ့နောက်ထပ်တပတ်စီကြာတိုင်းကူးစက်သူအရေအတွက်နှစ်ဆတိုးတိုးလာတာခုဆိုကူးစက်ခံရသူစုစုပေါင်း8515ယောက်ရှိနေပါပြီ။ပထမလှိုင်းကထက်အစာပေါင်း80လောက်ကူးစက်မှုမြင့်တက်လာနေတာကိုလည်းတွေ့မြင်ရပါတယ
်။နောက်ထပ်ထူးခြားတာတစ်ခုကကိုဗစ်ဗိုင်းရပ်စ်ဟာနေရာဒေသတစ်ခုနှစ်ခုမှာမဟုတ်ပဲမြို့နယ်နေရာအနှံ့အပြားမှာကူးစက်ပြန့်ပွားနေတဲ့ပြဿနာပါ။အနည်းဆုံးမှတ်တမ်းတွေကိုပြန်ကြည့်လိုက်ရင်စက်တင်ဘာ17ရက်နေ့ကမြို့နယ်ပေါင်း63မြို့နယ်၊19ရက်နေ့က69မြို့နယ်၊20ရက်နေ့က65မြို့နယ်၊21ရက်နေ့ကမြို့နယ်ပေါင်း80၊22ရက်နေ့ကမြို့နယ်ပေါင်း85မြို့နယ်၊23ရက်နေ့က69မြို့နယ်မှာကူးစက်မှုအသစ်တွေတွေ့ရပါတယ်။ဒါမြန်မာနိုင်ငံမြို့နယ်စုစုပေါင်းရဲ့၅ဘုံတဘုံကျော်မှာကူးစက်ပြန့်ပွားနေတဲ့သဘောမျိုးစိုးရိမ်စရာတော့ကောင်းနေပါသေးတယ်။နောက်တစ်ခုကတော့သေနှုန်းပါ။ကိုဗစ်ကြောင့်သေနှုန်းကိုတွက်ချက်နိုင်တဲ့နည်းရှိပါတယ်။အဲ့ဒါကတော့ကိုဗစ်နဲ့ပတ်သက်ပြီးလက်ရှိဖြစ်ပွားနေတဲ့လူနာတွေမပါ။ပြန်ပြီးကောင်းမွန်လာသူတွေနဲ့သေဆုံးသူတွေရဲ့အချိုးကိုတွက်ချက်ကြည့်တာပါ။ဥပမာကိုဗစ်အမှုပိတ်သိမ်းပြီးလူတရာမှာဘယ်နှယောက်ပြန်ကောင်းလာပြီးဘယ်နှယောက်သေဆုံးခဲ့တယ်လဲဆိုတဲ့တွက်ချက်မှုပါ။
စက်တင်ဘာလ24ရက်နေ့ WHO စီးရင်တွေအခြေခံပြီးတွက်ချက်ကြည့်ရင်တကမ္ဘာလုံးပြန့်မြပြန်ကောင်းသူ96ရာခိုင်နှုန်းသေဆုံးသူ400ခိုင်နှုန်းရှိပါတယ်။ COVID အဖြစ်များတဲ့အမေရိကန်မှာသေနှုန်း 4.4 ရာခိုင်နှုန်း၊ဘရာဇီး 3.3 ရာခိုင်နှုန်း၊ရုရှား 2 ရာခိုင်နှုန်း၊ကိုလံဘီယာ 3.6 ရာခိုင်နှုန်းရှိပါတယ်။အာဆီယံနိုင်ငံတွေကိုကြည့်ရင် COVID အဖြစ်များတဲ့ဖိလစ်ပိုင်မှာသေနှုန်း 2.1 ရာခိုင်နှုန်းအင်ဒိုနီးရှား900ခိုင်နှုန်း၊စင်ကာပူ 3.35 ခိုင်နှုန်း၊မလေးရှား 1.4 ခိုင်နှုန်းရှိပါတယ်။သေနှုန်းအတော်မြင့်တဲ့နိုင်ငံတွေလည်းရှိကြပါတယ်။ဥပမာအီတလီ 14 ခိုင်နှုန်း၊မက္ကဆီကို 12.8 ခိုင်နှုန်း၊အီကွေဒေါ 10 ခိုင်နှုန်းဖြစ်ကြပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကတော့ရောဂါပျောက်ကင်းသူ 2,381 ယောက်၊သေဆုံးသူ 150 မဟုတ်သေနှုန်း600ခိုင်နှုန်းရှိနေပြီးကိုဗစ်ကြောင့်သေနှုန်းမြင့်နေတယ်လို့မှတ်ယူနိုင်ပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးအဓိကထိခိုက်ခံစားနေရတာကတော့စီးပွားရေးမြို့တော်ရန်ကုန်မှာပထမဦးဆုံးအကြိမ်ဖြစ်စက်တင်ဘာလ24ရက်နေ့ကစအထည်ချုပ်စက်ရုံတွေကိုနှစ်ပတ်ပိတ်ခိုင်းထားပါတယ်။စားတောက်ကုန်ထုတ်လုပ်ရောင်းချတာနဲ့တချို့သတ်မှတ်လုပ်ငန်းတွေကလွဲပြီးမီဒီယာအပါအဝင်လုပ်ငန်းအများစုကြီးကိုတော့စက်တင်ဘာလ21ရက်နေ့ကတည်းကရဆိုင်ဖို့အမိတ်ထုတ်ပြန်ထားပြီးပါပြီ။ဒီအမိတ်ညွှန်ကြားချက်တွေဟာကိုဗစ်ကူးစက်သူပြန့်မြတပတ်ကိုနှစ်ဆလောက်တိုးနေတဲ့အခြေအနေကိုမထိန်ချုပ်နိုင်မချင်းချမှတ်သွားဖို့ရှိနေပါတယ်။ကိုဗစ်ဒုတိယလှိုင်းကြောင့်ရန်ကုန်ကိုအခြေပြုတဲ့စီးပွားရေးလုပ်ငန်းကြီးတွေအကုန်လုံးရဆိုင်ထိခိုက်ကုန်သလိုအခြားဆက်ဆက်တဲ့မြန်မာတနိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေကိုပါထိခိုက်စေတာတွေ့မြင်ရပါတယ
်။ပြီးခဲ့တဲ့တပတ်လောက်ကရန်ကုန်တိုင်းကိုဗစ်ထိန်ချုပ်ရေးအဖွဲ့ဒုတိယတာဝန်ခံဒေါက်တာဇော်ဝေဆိုးကကိုဗစ်ကူးစက်ခံရသူတရက်ကို200ကနေ300ဝန်းကျင်ရှိလိမ့်မယ်။ဒါကြောင့်နှစ်ပတ်လောက်အချိန်ကာလအတွက်လူဦးရေ4000 5000လောက်ကိုကူးသနိုင်ဖို့ပြင်ဆင်နေတယ်ဆိုပြီးခန့်မှန်းပြောဆိုခဲ့ပူပါတယ်။သူရဲ့ခန့်မှန်းပြောဆိုချက်မမှန်တာနောက်ပိုင်းတရက်တည်းကူးစက်သူ900 600ကျော်ကနေ800ကျော်ကူးစက်ခဲ့တာတွေကိုကြည့်ရင်သိနိုင်ပါတယ်။ဒီအတွက်လက်ရှိကြုံနေရတဲ့ကိုဗစ်ဒုတိယလှိုင်းကိုဘယ်အချိန်လောက်မှထိန်းချုပ်နိုင်မယ်။အရင်ပထမလှိုင်းနဲ့မတူထပ်ပြီးထိခိုက်ခဲ့ရတဲ့စီးပွားရေးလုပ်ငန်းတွေဘယ်တော့လောက်ပြန်ဆနိုင်မယ်ဆိုတာဘယ်သူမှမခန့်မှန်းနိုင်သေးပါဘူး။ဒါပေမဲ့အရင်ပထမလှိုင်းနဲ့မတူစီးပွားရေးအပေါ်ကြီးကြီးမားမားထိခိုက်နေတာမှုတွေဖြစ်ပေါ်စေခဲ့တယ်ဖြစ်ပေါ်လဲဦးမယ်ဆိုတာကတော့သိကြပါလေ။မြန်မာနိုင်ငံအနေနဲ့ခုလိုပထမလှိုင်းထက်အများကြီးပိုပြင်းထန်တဲ့ကိုဗစ်ဒုတိယလှိုင်းကြောင့်စီးပွားရေးအရထိခိုက်နေတာမှုအများကြီးကြုံနေရဆက်ပြီးလဲကြုံရနိုင်ပွဲရှိနေတာကြောင့် ADB ကခန့်မှန်းတယ်လို့2021စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း600ခန့်လို့ရှိမယ်ဆိုတဲ့ကိန်းဂဏန်းကတော့ပြန်ပြီးသုံးသပ်ပြင်ဆင်ခံရနိုင်ပါကြောင်းတင်ပြလိုက်ရပါတယ
်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှိနေရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ပေးဦးမှာဖြစ်ပါရဲ့ရှင်။အ ခုအရင်ဦးဆုံးတော့ VA အစီအစဉ်အောက်မှာလာပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့မင်္ဂလာနှုတ်ခွန်းဆက်လေးပြောပြချင်ပါသေး။ Sign on Camp ဆိုတဲ့သရရှင်ကမင်္ဂလာညချမ်းပါတဲ့ VA ဝိုင်းတော်သားတွေအားလုံးကဲ့ယောဂါပြီးကင်းဝေးကြပါစေတဲ့။အခုလိုဆူတောင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ VA သရရှင်တွေအားလုံးလည်းကပ်ပြီးယောဂါကင်းဝေးနိုင်ပါစေလို့ပြန်ပြီးတော့ဆူတောင်းပါတယ်ရှင်။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကမနေ့ကစနေနေ့စက်တင်ဘာလ26ရက်နေ့မှာတော့နောက်ထပ်92ပေါင်း880နဲ့သေဆုံးသူ24ယောက်ရှိခဲ့တာပါ။ဒါဟာမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပること့စ်ပို့ဆောက်ပြန်ပွားခြင်းကလေးကဆိုရင်24နာရီအတွင်းမှာသေဆုံးမှုအများဆုံးလည်းဖြစ်ပါလေ။ဒီလိုမျိုးရောဂါကူးစက်ပြန်ပွားမှုတနေ့တခြားများများလာနေတဲ့အချိန်မှာပဲမြန်မာနိုင်ငံမှာ COVID တက်ခွင့်မှုအများဆုံးရလက်သိနိုင်တဲ့နည်းနဲ့စစ်ဆေးရမယ်လို့လည်းအစိုးရကကြေညာခဲ့ပါတယ်။ COVID-19 ရောဂါရှိမရှိနိုင်ဝက်တွင်မှာစစ်ဆေးသိရှိနိုင်မယ်။စမ်းသပ်ပစ္စည်းတွေလည်းမကြခင်စစ်ဆေးနိုင်မှုပြင်ဆင်နေတယ်ဆိုပြီးတော့ကျန်းမာရေးဌာနကပြောသွားခဲ့တာဖြစ်ပါတယ်။ဒီသတင်းအောက်မှာရေးလာကြတဲ့သတင်းရှင်တို့ရဲ့မှတ်ချက်တွေကိုပြောပြပေးကြပါမယ်။ဒီရောက်ကတော့မြင်းမြန်စစ်နိုင်တယ်မြင်းများတွေ့လေပါ။မြင်းများတွေ့မှမြင်းများကြောက်မယ်။မြင်းများကြောက်တော့မှမြင်းမြန်ထိန်နိုင်မယ်။မြင်မြန်ထိနိုင်တော့မှမြင်မြန်ပြောင်းမယ်အားလုံးဝိုင်းဝန်းကြပါ့။မောင်မောင်မျိုးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ပြည်သူလူထုတွေကစီကံဥတွေကိုလိုက်နာကျင့်သုံးပြီးတော့အစိုးရလမ်းညွှန်မှုလိုက်နာရပါမယ်။ဒါမှအစိုးရကလည်းလုပ်ပေးနိုင်မှာပါ။ကိုယ်နိုင်ငံမှာအာဏာယူကိုကြိုးရှာလူချမ်းသာတွေကနေရာတကာကန့်လန့်တိုက်နေကြပါလေတဲ့။ဒါမှမောင်မျိုးဆိုတဲ့သွားရှင်ဒီသတင်းပေါ်မှာသူရဲ့အမြင်ကိုရေးလာတာဖြစ်ပါလေ။ချစ်စမ်းမောင်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့အစိုးရဝန်ထမ်းပြည်သူအပြန်လန်စေတနာမြတ်တာထားနိုင်တော့အားလုံးအောင်မြင်ပါပါတဲ့။ထဲလွင်ဆိုတဲ့သရရှင်ကတော့ဝန်တာစရာတရင်ဖြစ်ပါမယ်။ထီအောင်မှုရှိအောင်လို့ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုကလည်းစိန်ခေါ်ချက်တွေမရှိဘဲနဲ့အားကောင်းဖို့လိုအပ်ပါတယ်ဆိုပြီးရေးလာပါတယ်။မျိုးမင်းဆိုတဲ့သရရှင်ကတော့မလိုပါဘူးကွာတဲ့။ဘာများမလိုပါဘူးလို့ပြောတော့ပါလိမ့်။ဝိုင်းစဉ်းစားပေးကြပါဦး။ကူးစက်ပြီးတော့ဒီကိုဗစ်မြန်မာနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့သောရရှင်ကြီးရေးလာတဲ့ဟိုမှတ်ချက်တချို့ကိုပြောပြချင်ပါသေး။ဒီတစ်ပတ်မှာတော့သောရရှင်ကြီးထောက်ပံ့ကြီးအစိုးရကနေပြီးတော့ပေးတာနဲ့ပတ်သက်ပြီးတော့တချို့ရေးလာကြတာပါ။ဒီမှာကျွန်တော်ပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကာလအရေးပေါ်ထောက်ပံ့ကြီးဖြစ်နေပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်ထောက်ပံ့ငွေဖြစ်နေကျပ်ငွေ2000ကိုဒီပေးခဲ့တဲ့ဒီဇွန်ဇူလိုင်လတုန်းကပေးခဲ့တာမျိုးတွေရှိပါသေး။အဲ့ဒီငွေတွေထောက်ပံ့ကြေးပေးတော့ကအဲ့ငွေတွေကိုအပြည့်မရဘူးဆိုတဲ့သတင်းတွေလည်းထွက်ပေါ်လာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေကလည်းစုံစမ်းခဲ့တာမျိုးတွေရှိပါတယ်။နောက်တစ်ခါဒီပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကနေပြီးတော့ကိုဗစ်ကာလမှာစားဝတ်နေရေးအဆင်ပြေဖို့ဆိုပြီးတော့မလကနေပြီးတော့လည်းအခြေခံစားတောက်ကုန်ထောက်ပံ့ရိက္ခာ၅မျိုးပေးဝေခဲ့တာရှိပါတယ်။အဲ့တော့ကမရတဲ့သူတွေကိုနောက်ပိုင်းမှာငွေသားထောက်ပံ့ပေးရလို့ဆိုပါတယ်။အဲ့ဒီတော့ကထောက်ပံ့ငွေနဲ့ပတ်သက်ပြီးတော့မရကြပါဘူးလို့ရေးလာတဲ့သရရှင်တွေရဲ့ဆန်တွေကိုလည်းရရှိခဲ့ပါတယ်။ဒါပေမဲ့အခုကျွန်မပြောပြချင်တာကတော့အခုဒီတရက်နေ့ရဲ့ဒီမှာရေးလာတဲ့သရရှင်တွေရဲ့ဆန်တွေပါ။ပီတာဆိုတဲ့သရရှင်က VOA ခင်ဗျားရဲ့ COVID-19 ကာလမှာနေရာတိုင်းမှာထောက်ပံ့ကြေးတွေရကြပါတယ်။ဒါပေမဲ့ကျွန်တော်တို့ဖားကန့်မြို့နယ်လုံခင်းကြီးရွာအုပ်စုနန်းစင်းရွာကအားလုံးတရားမှမရပါဘူး။ကျွန်တော်တို့ဆိုတစ်ခູ່မှမရဘူး။အပြင်ထွက်မရလို့ရှာစားလို့လည်းမရ၊ငတ်ခံရမယ့်ပုံပေါက်ပါပြီ။အသွားလာအကန့်သက်တက်ကလည်းလွန်နေပါပြီ။မဲ့သတုံးတောက်သူတွေလည်းဒုက္ခရောက်နေပါပြီတဲ့။ဒီသရရှင်ကဖားကန့်မြို့နယ်ကရေးလာတာဖြစ်ပါတယ်။နေချင်းမှုဆိုတဲ့သရရှင်ကတော့ဘယ်နေရာတွေမှာဘယ်နဲ့ချင်းစီးရင်ခောက်ခောက်ဘာရီပီပီမြောက်တကုံတော်ဝင်အိမ်ယာမဟာမြိုင်အိမ်ယာတွေမှာတော့ဘယ်တော့မှစီးရင်လဲလာမကောက်ဘာမှပေးလဲမရခဲ့ဘူးပါဦးတဲ့။တိုက်ခဲနဲ့နေနေကြလို့အခြေခံလူရင်းစားစီးရင်မဝင်တာမျိုးမဟုတ်လို့လားဘယ်သူကမရပါမလဲတဲ့။ဟုတ်ကဲ့ဒီမတ်သောရရှင်မဲ့နေကြီးမှုကိုတော့ကျွန်မထင်တာလေးနည်းနည်းပြောပြချင်ပါတယ်နော်ဒီမှာသူတို့ကထောက်ပံ့ကြေးပေးတယ်ဆိုတာကပ်ရောဂါကာလမှာစားဝတ်နေရေးအခက်အခဲရှိတဲ့အခြေခံလူဒန်းစားတွေအတွက်လို့ဆိုထားပါတယ်ဒါကြောင့်မလို့အဲ့ဒီထဲမှာတော့ကျွန်မကစည်ရင်းကြည့်လိုက်တော့ဒီအခက်အခဲဖြစ်နေတဲ့သူတွေကိုငွေသားထောက်ပံ့ပေးမဲ့သူတွေထဲမှာပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအဖြစ်နဲ့ဒီပြန်ကျစေတယ်တွေအငှားရင်မောင်းနောက်တော့ကြာပန်းလုပ်သားရေလုပ်သားအလုပ်ကျန်းသမားခြံလုပ်သားဘုတ်ခလိကလုပ်ငန်းတွေမှာလုပ်ကင်နေတဲ့နေသားဒါမှမဟုတ်ယာယီဝန်ထမ်းန အဘရောလက်တလောက်အလုံးလက်မဲ့ဖြစ်နေတဲ့သူတွေပါဝင်တယ်လို့ဆိုထားပါတယ်။ဒါကြောင့်မလို့ပဲဒီဝင်းဝေးအတိုင်းသာတစုံတရာရှိနေတဲ့သူမျိုးတွေကိုတော့ထောက်ပံ့ခြင်းမပေးဘူးလို့ထင်ပါတယ်။အမေရိကန်ပြည်အောင်စုမှာဆိုရင်လည်းဒီထောက်ပံ့ခြင်းပေးတဲ့အနေအထားမှာကျမတို့ဒီကိုဗစ်စဖြစ်တုန်းကပေါ့နော်။ဟိုကျမတို့စီကလကအတိုင်းထံနဲ့မူတည်ပြီးတော့ဘလောက်လကရှိရဲဆိုရင်ထောက်ပံ့ခြင်းဘလောက်ရမယ်ဆိုတာမျိုးဟိုလကအတိုင်းထံတော်တော်များများဖြစ်သွားရဲဆိုရင်တော့အဲ့မှာထောက်ပံ့ခြင်းလုံးဝမရတော့တာမျိုးရှိတတ်ပါတယ်ရှင်။ခုနကတော့ဟိုအစိုးရပြောထားတဲ့ထဲမှာတော့အခြေခံလူဒန်းစားတွေကိုထောက်ပံ့ပေးတယ်လို့ဆိုထားပါတယ်ရှင်။ကမ္ဘာမှာကိုဗစ်ကရောဂါနဲ့ပတ်သက်ပြီးတော့ဒီကာကွယ်ဆေးထုတ်လုပ်ဖို့အပြင်ဆိုင်လှုပ်ဆောင်နေကြတဲ့အထက်မှာအမေရိကန်ပြည်အောင်စုကတော့အခုဆိုရင် Phase 3အဆင့်3အဆင့်ကိုရောက်ရှိနေပြီဖြစ်ပါတယ်။အဆင့်3အဆင့်မှာဆိုရင်တော့လူများများကိုစပြီးတော့ဒီဆန်းတက်ပြီးတော့ဒီဆေးကိုတိုက်ကြွေးကြည့်ပြီးတော့အခြေအနေကိုစောင့်ကြည့်တော့မှာဖြစ်ပါတယ်။နောက်ဆုံးအဆင့်လို့လည်းပြောလို့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ဆိုင်းဆိုင်ထွန်းဆိုတဲ့သောရရှင်ရေးလာတာကတော့အမေရိကန်ကအခုမှလူနဲ့နောက်ဆုံးဆန်းသက်မဲ့လုံနေတော့ရှိသေးတယ်တဲ့။ဩစတြေးလျဂျပန်အိန္ဒိယတို့ကကာကွယ်ဆေးကုသဆေးထုတ်လုပ်နေကြပါပြီ။နောက်ကျမနေဘူးလား။အမေရိကန်ကဘာလို့လို့အမြဲတမ်းနောက်ကျနေတယ်နော်။တရုတ်ကိုစောမယ်ဘာဘာညာညာပြောနေပြီးတော့နောက်ကျနေရပဲကိုတဲ့။အခုတောင်တန်းချီပြီးတော့တည်နေကြတာ။ဘာမှမလုပ်သေးဘူး။လုံစရာရှိတာမြင်မြင်လို့အသာစီးရမှာမဟုတ်လား။တိပါဗျာဆိုပြီးတော့ဒီတော်ရရှင်ရေးလာပါတယ်ဒါကတော့အမေရိကန်ပြည်အစိုးရကနေပြီးတော့ဒီကာကွယ်ဆေးကိုထုတ်လုပ်ဖို့နောက်ကျနေတယ်ဆိုပြီးဒီတော်ရရှင်ဝေဖန်လာတာဖြစ်ပါတယ်အမေရိကန်ပြည်အစိုးရမှာတော့ဆေးဝါးဖော်ထုတ်တဲ့ကုမ္ပဏီတွေကဒီဆေးတစ်ခုကိုအအောင်မြင်မြင်လူတွေအများကြီးကိုတိုက်ကြွေးဖို့ဆိုရင်လူပေါင်းများစွာကိုစမ်းသပ်ပြီးသူတို့ရဲ့အခြေအနေကိုတော်တော်ကြကြစောင့်ကြည့်ပြီးတော့မှဒီဆေးဝါးကလူအလုံးကိုတိုက်ကြွေးတဲ့မတင်ကိုဆုံးဖြတ်တာဖြစ်တဲ့အတွက်ကြောင့်မလို့ဆေးဝါးဖော်ထုတ်ပြီးသွားရင်စမ်းသပ်စောင့်ကြည့်တဲ့အစင်းကတော်တော်လေးကိုသူတို့အချိန်ယူပြီးတော့လှုပ်ဆောင်ရပါတယ်နော်လူတန်းစားအဆုံဆုံးလူအများကြီးအတွက်ဘေးအန္တရာယ်ကင်းအောင်သူတို့အချိန်ကိုယူပြီးတော့စမ်းသပ်ရှာဖွေတာဖြစ်ပါတယ်ရှင်ဆိုတဲ့တော်ရရှင်ကတော့နည်းနည်း6နာရီည9နာရီ VOA သတင်းတွေရေဒီယိုလို့ဖုန်းမှာလည်းဖမ်းယူနားဆင်လို့ရပါလားရရင်လမ်းညွှန်ပေးပါအောင်နဲ့ဟုတ်ကဲ့ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေပေါ့နော်မနေ့6နာရီနဲ့ည9နာရီအစီအစဉ်ဒါတွေမကပါဘူးရုပ်မြင်သံကြားကနေပြည့်နေ9နာရီကနေ9နာရီခွဲအထိနေ့စဉ်ရုပ်မြင်သံကြားထုတ်လွှင့်ပေးတဲ့အစီအစဉ်တွေဒါတွေအားလုံးကိုဒီတယ်လီဖုန်းမှာလည်းဖမ်းယူနားဆင်ကြနေဆိုတော့ကျမတို့ရဲ့ application ရှိပါတယ် VOA Bemis မြန်မာပိုင်းရဲ့ application ဖြစ်ပါတယ်ကျမတို့ website မှာရယူလို့ရပါတယ်ရှင်ဒါမှမဟုတ်ရင်လည်းဖုန်းမှာလွယ်လွယ်ကူကူနားထောင်ခြင်းနဲ့ဆိုတော့အခုလူတိုင်းမှာလည်း Facebook စာမျက်နှာရှိရမလို့ကျမတို့ Facebook ပေါ်မှာကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရှိပါတယ် VOA Bemis News ဆိုတဲ့ဒါမှမဟုတ် VOA မြန်မာလို့သာရိုက်ထည့်လိုက်ရင်လည်းကျမတို့ရဲ့မြန်မာပိုင်းFacebook စာမျက်နှာကိုရောက်ပါလိမ့်မယ်။အဲ့ဒီမှာဆိုရင်ကျမတို့ရေဒီယိုကနေဓာတ်ရိုက်ထုတ်လွှင့်မှုနောက်ပြီးတော့ရုပ်မြင်သံကြားကဓာတ်ရိုက်ထုတ်လွှင့်မှုဒီလိုအစီအစဉ်တွေအားလုံးကိုဓာတ်ရိုက်ထုတ်လွှင့်တဲ့တပြိုင်တည်းထဲမှာပဲ Facebook စာမျက်နှာကနေပြီးတော့လေထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒါကြောင့်မလို့ Facebook ကနေပြီးတော့လွယ်လွယ်ကူကူကျမတို့ရဲ့အစီအစဉ်တွေကိုဒီတယ်လီဖုန်းအသုံးပြုပြီးတော့ဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။နောက်ထပ်ဒီအစီအစဉ်ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်သူကလည်းဒီတယ်လီဖုန်းကိုအသုံးပြုပြီးတော့နားထောင်သူဖြစ်ဟန်တူပါတယ်။ဇော်လင်းထွန်းထွန်းဆိုတဲ့တော်ရရှင်မှာဒီတော်ရရှင်က VOA application ကသတင်းတွေကိုတခြားသတင်းစာမျက်နှာတွေလိုမျိုးဘာလို့ချက်ချင်း update မလုပ်နိုင်တာလဲသိပြရစေတဲ့။သတင်းကြီးမယ်ဆိုရင်အမြဲနောက်ကြပါလေတဲ့။အခုခေတ်က radio ခေတ်မဟုတ်တော့ပါချက်ချင်းတင်ပေးတင်ပါတယ်။အခုကတော့တရက်နောက်ကြပြီးတော့မှသတင်းကတက်တာဆိုတော့တိတ်ပြီးတော့သဘောမတွေ့လားပါ။ VOA ပရိသတ်တယောက်အနေနဲ့ပြောတာပါဗျာတဲ့။ဟုတ်ကဲ့အခုလိုမျိုးအကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်။ဒါပေမဲ့ဒီကိုဇော်လင်းထွန်းထွန်းပြောတဲ့ application နဲ့မှာဘာလို့ချက်ချင်း update မလုပ်တာလဲဆိုရင်တော့ဘယ် application ကိုပြောရလဲဆိုတာတိတိကျကျလေးပြန်ပြောပေးပါနော်။ဘာလို့လဲဆိုရင်တော့ကျမတို့ကထုတ်လွှင့်တဲ့သတင်းတွေကို radio ရုပ်သံတွေမှာမလွှင့်ခင်ချစ်ချင်းမဲ website ပေါ်ကိုတင်ပေးနေတာဖြစ်ပါရဲ့ဥပမာကျမတို့ည9နာရီထုတ်လွှင့်မဲ့ radio သတင်းတွေဆိုရင်မြန်မာနိုင်ငံညနေ9နာရီလောက်ထဲကတပုတ်ချင်းစပြီးတော့ဖတ်လို့ရနေပါပြီရုပ်သံသတင်းတွေဆိုရင်လည်းမွန်လွယ်ပိုင်းတွေကညအစီအစဉ်မှာပါမဲ့သတင်းတွေကိုရရင်ရသလိုတင်ပေးတာဖြစ်ပါရဲ့ radio ရုပ်သံအစီအစဉ်အရှိအဆဆုံးကတော့အချိန်နဲ့အတိအကျလွှင့်ရတာမလို့ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ချိန်မှာပဲ online application တွေကနေပြီးဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ဒါကြောင့်မလို့ဒီတော်ရရှင်ပြောတဲ့ application တွေကတရက်တရက်နောက်ကျနေရဲဆိုတာဘယ် application လဲဆိုတာနည်းနည်းလေးသိချပြောပြပါ။ကျမတို့ဒီဘက်မှာလည်းပြန်ကြည့်ပါမယ်ရှင်။အခုလိုပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမတို့ VOA VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော်ရရှိနေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာဒေးလက်ဆောင်ပါခြင်းပါတယ်။လွန်ခဲ့တဲ့အနှစ်20လောက်ထဲကထွက်ခဲ့တဲ့သချင်းလေးပါ။ဒါမဲ့လည်းမဟောင်းမင်းနဲ့အမြဲတမ်းမှန်ကန်နေမဲ့လောကရဲ့နေရာမှာတရားအကြောင်းဖွဲ့ဆိုထားတာဖြစ်ပါတယ်။စောင်းလိုင်းရေးသားပြီးတော့စောင်းလိုင်းအေဂျင့်မေစီသူလွင်နဲ့ဘရိတ်ကီတို့တည်ဆူထားကြတဲ့ကဘာမြေအတွက်ဆိုတဲ့သချင်းလေးကိုတော်ရရှိနေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။ဖို့အတွက်ပါဆိုတော့ဒီအမျိုးပညာရှင်တွေလွန်ခဲ့တဲ့နှစ်20လောက်ကဒီသချင်းတွေကိုတည်ဆောက်ခဲ့ကြတာဖြစ်ပါတယ်။ကဘာမြေဆိုတဲ့သချင်းကိုတော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ခြင်းပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒီသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။သွားရရှင်နေအောင်ရှင်လန်းချမ်းမြေကြပါစေရှင်။
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျော်ဒန်နိုင်ငံမှာမျက်နှာပေါ်ခရီးတွေတင်ပြီးအလှပြင်နိုင်ပါပြီ။ဒီနေ့ဂင်းနစ်ကဘာစံချိန်တွေထဲမှာဗြိတိန်နိုင်ငံသားမော်တော်ဆိုင်ကယ်စတန်သမားတဦးကဆိုင်ကယ်ပေါ်မှာခီမီကောက်ထောင်ပြီးကဘာအမြန်ဆုံးအချိန်နဲ့စီးပြခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူဖြူတို့ကတင်ဆက်ထားပါတယ်။
ပီချင်းနိုင်ငံကရှေးတင်ကြိုင်ဟောင်းနေရာစာကာရာမှာကြောက်ခေါင်းဂလာ29လုံးကိုရှေးဟောင်းသူတေတီဗီကပြုပေါ်ရခဲ့တယ်လို့ပီချင်းရှေးဟောင်းနယ်ကမ္ဘာလက်ခီးသွားဝင်ကြီးဌာနကထုတ်ပြန်ပါတယ်။ကမ္ဘာရှေးအကျဆုံးပီရမစ်ကြီးတွေရှိတဲ့နေရာနားမှာဖြစ်ပြီးတော့ပုံဖော်ထားတဲ့တစ်သားခေါင်းတွေမှာလည်းစီးချဲထားပြီးပီချင်းအယုတ်စာတွေကိုရေးထားတယ်လို့မြုံနှံထားတဲ့ကျင်းတစ်ခုမှာထက်လျက်သားတွေ့ခဲ့ရတာလို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။
ဒီအခောင်းတွေကိုမဖွင့်ရသေးဘူးလို့လည်းဝန်ကြီးဌာနကပြောပါတယ်။ဆာကာရာနီယာဟာ UNESCO အသိမှတ်ပြုကမ္ဘာအမွေအနှစ်နေရာတစ်ခုဖြစ်ပါတယ်။ဒီနေရာကကမ္ဘာပထမဆုံးဆောက်လုပ်ခဲ့တဲ့ Djoser Step Pyramid တွေကိုဒေါ်လာ 6.6 တန်အကုန်ကျခံပြန်လည်ပြုပြင်ခဲ့ပြီးပြီးခဲ့တဲ့ March လတုန်းကဖွင့်လှစ်ခဲ့တာပါ။စူလိုင်လာမှာတော့အီဂျစ်နိုင်ငံမှာနိုင်ငံတကာလေကြောင်းလိုင်းတွေကိုပြန်လည်ပြန်တန်းခွင့်ပေးခဲ့ပြီးဂီဇာကပြည်မြေကြီးတွေကိုလည်းကမ္ဘာလှည့်ခီးတွားတွေလာနိုင်မှုပြန်လည်ဖွင့်လှစ်ပေးခဲ့ပါတယ
်။ဂျော်ဒန်နိုင်ငံကအလှပြင်ဆိုင်တစ်ခုမှာခရီးဝေကိုမျက်နှာပေါ်တင်ပြီးအလှပြင်နိုင်ပါပြီ။အသက်34နှစ်အရွယ်ဆူဟေးဆွေဒင်ဆိုသူအမျိုးသားတဦးကဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ခရီးဝေကထွက်တဲ့အချွဲတွေကမျက်နှာအရည်ပြားကိုလှပစေတယ်လို့လည်းသူကပြောပါတယ်။တချို့နိုင်ငံတွေမှာဆိုရင်ခရုကိုအစားအသောက်အဖြစ်စားကြတာဖြစ်ပြီးတော့တချို့နိုင်ငံတွေမှာတော့အခုလိုခရုကိုသုံးပြီးအလှပြင်တာခေတ်စားလာပါတယ်။ဆရာဝန်တွေနဲ့အရေးပြားဆရာဝန်တွေကတော့ခရုကထွက်တဲ့အရေးဟာမျက်နှာအရေးပြားအတွက်အကျိုးရှိတယ်ဆိုတာကိုသိပ္ပံနီးကြသုတေသနလုပ်ထားတာမျိုးမရှိဘူးလို့ပြောပါတယ်။မျက်နှာလှကျင်သူတွေကိုစမ်းသပ်ကြည့်ဖို့တိုက်တွန်းနေပြီးမျက်နှာပြေးလာတယ်တောက်ပကြီးလင်လာတယ်လို့စမ်းကြည့်သူတချို့ကပြောပါတယ်ခင်ဗျာ။
ကျင်းကယောဂါကာလအတွင်းဒိုင်းချင်းနိုင်ငံအခြေဆိုင်ပြည်ထောင်စားတောက်နိုင်တဲ့ Dinner in the Sky စားတောက်ဆိုင်ကိုပြန်လည်ဖွင့်လှစ်လိုက်ပါတယ်။အမြင့်မီတာ50လောက်မှာတွဲလောင်းချိတ်ထားတဲ့ဒီစားတောက်ဆိုင်ကို COVID-19 စီးကမ်းတွေဖြစ်တဲ့ခက်ခွာခွာထားတာမျက်နှာပုံးအုပ်ထားတာစတဲ့စီးကမ်းတွေကိုလိုက်နာပြီးပြန်ဖွင့်ခဲ့တာပါ။2006ခုနှစ်ကတည်းကစတင်ခဲ့တဲ့ဒီစားတောက်ဆိုင်မျိုးကိုနိုင်ငံပေါင်း60လောက်မှာလည်းဖွင့်လှစ်ခဲ့ပြီးဖြစ်ပါတယ်။မူရင်းပုံစံကတော့လူ22ယောက်အတူတူထိုင်လို့ရတဲ့စပွဲနဲ့အလဲမှာစပုတ်မှုကချက်ပြုတ်တက်ခင်းရတာပါအခုကတော့4ယောက်ပဲထိုင်လို့ရတဲ့စပွဲတွေကိုခြားထားပြီးစပွဲ8လုံးနဲ့လူ32ယောက်အတွက်စီစဉ်ထားပါတယ်စပုတ်မှုနဲ့စပွဲထိုးရီအတွက်ဂျားထဲမှာတွာလာရတဲ့နေရာတွေခြံထားတာကြောင့်ကိုရိုနာဗိုင်းရပicပိုးကူးမှမပူရဘူးလို့ဒီစားတောက်ဆိုင်ကိုပူးတွဲတည်ထောင်တဲ့သူကပြောပါတယ်
2020ခုနှစ်အတွက်ဂင်းနစ်ကမ္ဘာစံချိန်ထိုးထားတဲ့ဖြစ်ရပ်တချို့ကိုစုစည်းတင်ပြပေးပါမယ်။ကမ္ဘာအရက်အပူဆုံးဘတ်စကားမောင်းသူစံချိန်ကိုဗြိတိန်နိုင်ငံက Frank Fahy Hacham ကအရက်4ပေ5လက်မကျော်ကျော်နဲ့ချိုးလိုက်နိုင်ပါတယ်။ဘတ်စကားမောင်းဖို့အတွက်သူ့အတွက်တီးတန့်စီစဉ်ပေးစရာမလိုဘဲထိုင်ကုန်ကိုညှိပေးဖို့ပဲလိုတယ်လို့သူကပြောပါတယ်။နောက်တစ်ယောက်ကတော့ဗြိတိန်နိုင်ငံကမော်တော်ဆိုင်ကယ်စတန့်စီးပြသူမာကို ဂျော့ချ်ဟာတနိုင်86မိုင်ကျော်နှုန်းနဲ့သွားနေတဲ့မော်တော်ဆိုင်ကယ်ထိုင်ကုန်ပေါ်မှာခေါင်းဆိုင်ပြီးကီမီတောက်ထောင်ပြခဲ့တာကြောင့်ကမ္ဘာစံချိန်ကျိုးသွားခဲ့ပါတယ်။နောက်တဦးကတော့ကနေဒါနိုင်ငံကကမ္ဘာအရှိဆုံးပြီးခဲ့အခွန်တွေကိုဆက်ထားတဲ့ချင်းကျိုးကိုပိုင်ဆိုင်သူ Gary Dashelber ဖြစ်ပါတယ်။သူဆက်ထားတဲ့ပြီးခဲ့အခွန်တွေကမီတာ3256မီတာရှိပြီးတော့1965ခုနှစ်လောက်ကတည်းကစတင်ခဲ့တာပါခင်ဗျာ။
နေကုန်နေညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်အတော်များများတိုးလာခဲ့တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်လွန်ခဲ့တဲ့14နှစ်အတွင်းအမေရိကန်ပြည်ထောင်စုမှာကူးစက်သူ55,000ကျော်ရှိတယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့14နှစ်အတွင်းမှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ16,000ကျော်ရှိပြီးနောက်ထပ်တည်ဆုံးသူလည်း1124ယောက်ရှိတာကြောင့်စုစုပေါင်းတည်ဆုံးသူဟာ9400ကျော်သွားပြီဖြစ်တယ်လို့ AP သတင်းကဖော်ပြပါတယ်။ကမ္ဘာတော်မှာအခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူ33သန်းနီးပါးရှိလာနေပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုက9သန်းကျော်နဲ့ကူးစက်မှုအများဆုံးဖြစ်ပြီးတော့အိနောက်မှာတော့အိန္ဒိယက9.9သန်းကျော်နဲ့ဒုတိယဗဇုံးက4.9သန်းနဲ့တတိယဖြစ်ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံအနေနဲ့ကမ္ဘာ့ကျန်းမာရေးဖွယ်ချုပ် WHO ကိုရန်ပုံငွေ30ရာခိုင်နှုန်းထိုးပေးသွားမယ်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကကတိပြုလိုက်ပါတယ်။မနေ့ကကျင်းပခဲ့တဲ့85ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုဗီဒီယိုကတစ်စက်ပြောကြားခဲ့တာမှာတော့ virus တိုက်ဖျက်ရေးလုပ်ငန်းတွေအတွက် WHO ကိုငွေကြေးထောက်ပံ့မှုတွေလုပ်သွားမယ်လို့ပြောလိုက်သလိုနိုင်ငံကမှကာကွယ်ဆေးထုတ်လုပ်နိုင်မှုအတွက်သုတေသနလုပ်နေတာတွေကိုနောက်ထပ်ငွေကြေးအကူအညီပေးသွားမယ်ဆိုပြီးတော့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကကတိပြုလိုက်ပါတယ်ခင်ဗျာ။အမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ကွယ်လွန်သွားလို့လစ်လက်သွားတဲ့နေရာမှာအစားထိုးခန့်အပ်ဖို့အမျိုးသမီးတရားသူကြီး Amy Coney Barrett ကိုသမ္မတဒေါနယ်ထရမ့်ကစနေနေ့ကတရားဝင်အဆိုပြုလိုက်ပြီးဖြစ်ပါတယ်။ တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လုံးမာယာယီရဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.